Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2023ခုနှစ်ဇူလိုင်လ9ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မှုကကျမစုမော်ပါ
။မင်္ဂလာညချမ်းပါသောတာရှင်များရှင်ကျမခင်လေးပါ။ဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုမစုမွန်နဲ့တူပြပြပေးသွားမှာပါ။ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့အမေရိကန်ဗန်နာရေးဝန်ကြီးနဲ့တရုတ်ဝန်ကြီးချုပ်တို့ဒီနေ့တွေ့ဆုံခဲ့ပါတယ်။ဂျပန်နိုင်ငံကနျူကလ িয়ার ဓာတ်အပိစက်ရုံကတန့်စင်မိသားရေဒီယိုတက်တိကြွရေတွေစွန့်ပစ်မှုကိုနိုင်ငံတကာကစောင့်ကြည့်နေပါတယ်။7 July လှုပ်ရှားမှုတွေကိုရန်ကုန်မှာအပါအဝင်နေရာတော်တော်များများမှာဒီနေ့ပြုလုပ်ကြပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြပြပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့သခိုင်းတိုင်းတွင်းမှာစစ်တပ်ကနေမြေရှင်းလင်းနေပါတယ်။အဲ့ဒီနေမြေရှင်းလင်းမှုတွင်းမှာတော့ကြက်ချံတွေကိုမီးနဲ့လိုက်ရှို့တဲ့အတွက်ကြက်ကောင်ရီတောင်းနဲ့ချီပြီးတော့မီးလောင်တည်ဆုံခဲ့ရပါတယ်။
ကျက်ချံတွေကချက်တစ်ချံကို3-4 ထောင်မွေးထားတယ်ကျက်နှစ်ချံမီးရှို့သွားတာပေါ့နောက်ကြည့်သူတူဘသူလဲတော့မသိသေးမီးရှို့ပြီးတော့တတ်ထားခဲ့တာပေါ့ time ပြီးခံရတဲ့လူတွေလည်းမလို့သေးဘူးဆိုတော့ဘသူတတ်ခံရမှန်းတော့ဒီမကြည့်နိုင်သေးဘူးပေါ့
နေနေရှင်းလင်းခံရတဲ့သခိုင်းတိုင်းနဲ့မန္တလေးတိုင်းကဆေးရအခြေအနေနဲ့အတူဒီလိုလက်နက်ကင်ပြည်ပခါတွေမှာဒီထိခိုက်ဒဏ်ရာရတဲ့သူတွေကိုအရေးပေါ်ဆေးဝါးတွေအကူအညီပေးနိုင်ရင်နီးလန်းဆုံးတုံးနေရတဲ့အကြောင်းနဲ့မြန်မာနိုင်ငံအတွင်းမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအင်တာနက်ဒီဂျစ်တယ်နည်းပညာတွေအသုံးပြုမှုပိုတင်းကျလာတဲ့အခြေအနေဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့ပြောပြပေးပါမယ်ရှင်။
တရုတ်နိုင်ငံမှာရောက်ရှိနေတဲ့အမေရိကန်ဗန်နာရေးဝန်ကြီးဂျန်နက်ယယ်လန်ဟာတရုတ်ဝန်ကြီးချုပ်လီချန်းအပါအဝင်တရုတ်ထိပ်တန်းအရာရှိတွေနဲ့ဒီနေ့တောက်ကြနေမှာဘေကျင်းမြို့တော်မှာတွေ့ဆုံခဲ့ပါတယ်။အမေရိကန်နဲ့တရုတ်ကြားဆက်ဆံရေးမပြေမလည်ဖြစ်နေခြင်းအမေရိကန်ဆိုရဲ့ဒုတိယမြောက်အဆင့်မြင့်အရာရှိနေနဲ့တရုတ်နိုင်ငံကိုရောက်နေတာပါ။နှစ်ဖက်ကြားသဘောထားကွဲလွဲမှုတွေကိုဆွေးနွေးအဖြေရှာဖို့အရေးကြီးတယ်လို့တရုတ်ဝန်ကြီးချုပ်နဲ့တွေ့ဆုံစဉ်ဝန်ကြီးယယ်လန်ကပြောကြားခဲ့ပါတယ်။တရုတ်ဗန်နာရေးဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးစဉ်မှာလည်းအမေရိကန်နဲ့တရုတ်ဆက်ဆံရေးတိုးတက်ရင်နှစ်နိုင်ငံစီးပွားရေးအတွက်အထောက်အကူပြုတယ်ဆိုတာကိုအလေးထားပြောကြားခဲ့ပါတယ်။တရုတ်စီးပွားရေးမူဝါဒတွေပေါ်အမေရိကန်စီးပွားရေးလုပ်ငန်းတွေစိုးရိမ်နေတာကိုလည်းသူ့ဘက်ကအခုလိုပြောပါတယ်
။ During meetings with my counterparts, I'm communicating the concerns that I've heard from the US business community.
တရုတ်အစိုးရပိုင်လုပ်ငန်းတွေပြည်ရင်းလုပ်ငန်းတွေကိုထောက်ပံ့ကြေးတွေပိုတိုးပေးတာလို့ဈေးကွက်နဲ့မပတ်သက်တဲ့ဘက်ကနေတစ်ဖက်လည်းလုပ်နေတာတွေကိုနိုင်ငံခြားလုပ်ငန်းတွေကိုဈေးကွက်တွေမဝင်နိုင်အောင်အတားအဆီးတွေလုပ်နေတာတွေအပေါ်အမေရိကန်စီးပွားရေးအတိုင်းဝိုင်းဘက်ကစိုးရိမ်နေတဲ့ကိစ္စတွေကိုတရုတ်ဗန်နာရေးဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံစဉ်မှာသူကထောက်ပြပြောခဲ့တယ်လို့ဝန်ကြီးယယ်လန်ကပြောကြားခဲ့တာဖြစ်ပါတယ်။လက်တလောလတွေအတွင်းအမေရိကန်ကုမ္ပဏီတွေအပေါ်အရေးယူတဲ့လုပ်ရက်တွေလုပ်နေတာကိုလည်းသူအတော်လေးစိုးရိမ်နေတယ်လို့ပြောကြားခဲ့ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးကိစ္စ၊တောင်တရုတ်ပင်လယ်ကိစ္စ၊ထိုင်ဝမ်ကျွန်းကိစ္စတွေကြောင့်ဆက်ဆံရေးအတော်လေးထိခိုက်နေတာပါ။ဒါပေမဲ့နှစ်နိုင်ငံကြားမှာဆက်ဆံရေးလမ်းကြောင်းတွေပြန်လည်ပွင့်လာဖို့အတွက်အမေရိကန်အစိုးရဘက်ကကြိုးစားနေပါတယ်ရှင်
။ဂျပန်နိုင်ငံဖူကူရှိမားနျူကလ িয়ার ဓာတ်အပိစက်ရုံကတန့်စင်ပြီးသားရေဒီယိုတတ်ထုကြရေတွေကိုပင်လယ်ထဲကိုစွန့်မဲ့အစီအစဉ်ဟာနိုင်ငံတကာစံချိန်စံနှုန်းနေနဲ့ညီပါတယ်လို့တောင်ကိုရီးယားအစိုးရကဒီကနေ့ပြောကြားလိုက်ပါတယ်။နျူကလ িয়ার ဓာတ်အပိစက်ရုံကရေတွေကိုဂျပန်ကနေပင်လယ်ထဲကိုစွန့်ပစ်မဲ့အပေါ်မှာစိုးရိမ်မှုတွေရှိနေကြတာပါ။ဒီအချိန်မှာဒီတောင်ကိုရီးယားပိုင်နက်ထဲကရေတွေကိုဘယ်လိုတက်ရောက်နိုင်မလဲဆိုတာနဲ့ပတ်သက်လို့နျူကလ িয়ার ဘေကင်းလုံခြုံရေးကော်မရှင်ဥက္ကဋ္ဌယွန်ဂော့ဟီကဒီကနေ့သတင်းစာရှင်းလင်းပွဲမှာအခုလိုရှင်းလင်းပြောကြားခဲ့ပါတယ်
။여러분말씀드린대로저희들은도쿄전력이내놓은실시계획을검토하였습니다이실시계획에있는내용대로지금말씀드린거와
두ပြောသွားတာကတော့တိုချိုလျက်စစ်တအားကုမ္ပဏီကနေလှုပ်ဆောင်မဲ့အစီအစဉ်ကိုကျွန်တော်တို့သုံးသပ်တဲ့အခါမှာတော့အစီအစဉ်အတိုင်းရေတွေကိုစွန့်ပစ်မယ်ဆိုရင်စွန့်ပစ်တဲ့နည်းကနိုင်ငံတကာစံနှုန်းနေနဲ့ညီညွတ်တယ်လို့ရေဒီယိုတက်တူကြအစီအစဉ်ကလည်းဘေကင်းတယ်လို့နိုင်ငံတကာသတ်မှတ်ထားတဲ့အစ်မရှိပါတယ်ဆိုတာကိုတောင်ကိုရီးယားတာဝန်ရှိသူကပြောကြားခဲ့တာဖြစ်ပါတယ် တောင်ကိုရီးယားပိုင်နက်ထဲကရေတွေနဲ့ပင်လယ်စာလုပ်ငန်းပေါ်မှာထိခိုက်မှာမဟုတ်တယ်လို့ရေဒီယိုသတင်းကြအဆင့်ကိုတင်းတင်းကြပ်ကြပ်စစ်ဆေးပြီးတော့ဘေးကင်းအောင်ဆောင်ရွက်သွားမယ်လို့တောင်ကိုရီးယားအစိုးရတာဝန်ရှိသူတွေကကြေညာပြပါရယ်ဂျပန်နျူကလ িয়ার
တဲ့ဘုံတွေကိုယူကရိန်းနိုင်ငံကိုပေးမဲ့အကြောင်းအမေရိကန်အစိုးရကဒီနေ့ကြေညာမယ်လို့မျှော်လင့်ရပါတယ်။နိုင်ငံပေါင်း100ကျော်မှာ၃ဆွဲမှုတားမြစ်ထားတဲ့စင်ကဲဘုံတွေကိုယူကရိန်းကိုပေးဖို့လက်နက်ကြီးတွန်းဆုံနေခဲ့ပြီးမှဘိုင်ဒန်အစိုးရကပေးဖို့ဆုံးဖြတ်ခဲ့ပုံရပါတယ်။တချိန်တည်းမှာပဲယူကရိန်းနိုင်ငံအနောက်ပိုင်းမှာရှိတဲ့လဗစ်မြို့အပေါ်ရုရှားလိုကပဲ့ထိန်ခရစ်စ်မစ်ဆိုင်းဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့လို့လူ600ထက်မနည်းသေဆုံးခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ဂျာမနီနိုင်ငံကအစပြုခဲ့တဲ့ဒီအစီအစဉ်မှာအစဉ်လာအားဖြင့်ဗမ်မလိုက်ဂျာနီနိုင်ငံတစ်ခုဖြစ်တဲ့ဆွစ်ဇာလန်နိုင်ငံကဩစတြေးလျနိုင်ငံပြီးရင်ဒုတိယမြောက်ဂျာနီနိုင်ငံတစ်ခုဖြစ်ပါဝင်လာတာလည်းဖြစ်ပါတယ်။လစ်သူဝေးနီးယားနိုင်ငံမှာရှေ့သတင်းတစ်ပတ်မှာကျင်းပမဲ့ NATO အစည်းအဝေးမတိုင်ခင်ယူကရိန်းကိုအဖွဲ့ဝင်အဖြစ်ဝင်ခွင့်ပြုရေးနည်းနည်းဆန်းဆန်းဆောင်ရွက်ဖို့အတွက်ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီက NATO ခေါင်းဆောင်တွေကိုတိုက်တွန်းခဲ့ပါတယ်ရှင်။
ပထမကဘာစစ်ကလေးကစပြီးတော့မှအတုံးပြူလာတဲ့ဓာတုလက်နက်တွေကိုအမေရိကန်ပြည်ထောင်စုကနောက်ဆုံးအနေနဲ့ဖျက်ဆီးပစ်တော်မှာဖြစ်ပါတယ်။အမေရိကန်အစိုးရကဓာတုလက်နက်အဖြစ်နဲ့တရားဝင်ကြေညာထားပြီးတော့စစ်အခစ်ပြီးသွားတဲ့အချိန်မှာတော့တန်ချိန်3000လောက်ကျန်ရှိခဲ့တဲ့ GB အစိတ်ဓာတ်ငွေပါတဲ့အဲ့ဒီဒုံးကြီးတွေဖျက်ဆီးပစ်ရေးဆယ်စုနှစ်ပေါင်းများစွာကမ်ပိန်းလုပ်ခဲ့ကြတာပါ။ကန်တကီပြည်နယ် Blue Crux စစ်တပ်ကိုတောင်မှတင်းစီထားတဲ့အဲ့ဒီနောက်ဆုံးကြန့်ရှိနေတဲ့လက်နက်တွေအားလုံးကိုမကြခင်မှာအပိသက်ဖျက်ဆီးတော့မှာဖြစ်ပါတယ်။ Richmond ကန်တကီနဲ့ Colorado ဒေသတွေမှာပြီးခဲ့တဲ့လတွေအတွင်းကဓာတုလက်နက်တွေကိုဖျက်ဆီးခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်အဲ့ဒီဓာတုလက်နက်ဖျက်ဆီးတဲ့လုပ်ငန်းဟာအဲ့ဒီဒေသတွေအတွက်အရေးပါတဲ့ပြောင်းလဲမှုလည်းဖြစ်ပါတယ်။ဒါအပြင်အခုလိုဓာတုလက်နက်တွေဖျက်ဆီးပစ်ခြင်းကကမ္ဘာတဝန်းလက်နက်ထိန်းချုပ်ရေးဆိုင်ရာလှုပ်ဆောင်မှုအတွက်အရေးပါတဲ့အချက်လည်းဖြစ်ပါတယ်။နိုင်ငံတကာဓာတုလက်နက်များဆိုင်ရာညီလာခံက1998ခုနှစ်တုန်းကချမှတ်ထားတဲ့သဘောတူညီချက်အရဆိုရင်အမေရိကန်ပြည်ထောင်စုကသူပိုင်ဆိုင်ထားတဲ့ဓာတုလက်နက်အားလုံးကိုစက်တင်ဘာလ30ရက်နေ့မတိုင်ခင်အပြည့်အစုံဖျက်ဆီးရမှာဖြစ်ပါတယ်။ဒီသဘောတူညီချက်မှာတော့နိုင်ငံပေါင်း193နိုင်ငံပါဝင်ပါတယ်ရှင်။
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါခင်ဗျာ
။ VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။လွန်ခဲ့တဲ့62နှစ်1962ခုနှစ်ကကျောင်းသားလှုပ်ရှားမှုကိုစစ်တပ်ကဖြိုခွဲခဲ့တဲ့တမိုင်းဝင် 7 ဇူလိုင်လှုပ်ရှားမှုအထိမ်းအမှတ်အဖြစ်လျှက်တဲ့ပြက်ဆန္ဒပြပွဲတွေနဲ့အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေကိုရန်ကုန်မြို့အပါအဝင်နေရာတော်တော်များများမှာဒီကနေ့ကျင်းပခဲ့ပါတယ်။ဗိုလ်ချုပ်နေဝင်ဦးဆောင်နဲ့အာဏာရှင်အုပ်ချုပ်မှုကိုဆန့်ကျင်ခဲ့ကြတဲ့ကျောင်းသားလူငယ်တွေယာနဲ့ချီတွေးမိကြခဲ့ရတဲ့ 7 ဇူလိုင်နေ့ကိုမမေ့ကြဘူးနဲ့ဒီကနေ့လက်ရှိအာဏာရှင်တွေကိုဆက်လက်တွန်းလှန်ကြဖို့နှိုးဆော်တဲ့အနေနဲ့ရန်ကုန်မြို့ကအထင်ကြီးနေရာတွေမှာလူငယ်တချို့လျက်တပြက်ဆန္ဒပြတာတွေကျင်းပခဲ့တာပါ။ရန်ကုန်အင်းစိန်ထောင်အတွင်းမှာလည်းနိုင်ငံရေးအကျဉ်းသားတွေစုပေါင်းပြီး 7 ဇူလိုင်အထိမ်းအမှတ်အခမ်းအနားလုပ်ခဲ့ကြတယ်လို့အကျဉ်းသားအင်အားစုတွေကပြောပါရယ်။စကိုင်းတိုင်းစားလင်းကြီးမြို့နယ်မှာတပိတ်အင်အားစုတွေစုပေါင်းပြီးခြိတက်ပွဲတွေကျင်းပခဲ့တယ်လို့မုံရွာမြို့ပေါ်နဲ့မြင်းကြံမြို့မှာလည်းဆန္ဒပြထုတ်ဖော်တာတွေရှိပါရယ်။1962ခုနှစ်မှာဗိုလ်ချုပ်နေဝင်ဦးဆောင်နဲ့စစ်တပ်အာဏာသိမ်းအစိုးရကိုပထမဆုံးဆန့်ကျင်ဆန္ဒပြခဲ့ကြတဲ့ကျောင်းသားလှုပ်ရှားမှုကိုဇူလိုင်လ9ရက်နေ့မှာဖြိုခွဲခံခဲ့ရတယ်လို့နောက်နေ့ဇူလိုင်လ10ရက်မနက်ပိုင်းမှာလည်းတမိုင်းဝင်ကျောင်းသားတပ်မကအဆောက်အုံကိုဒိုင်းနမိုက်နဲ့ဖြိုချဖျက်ဆီးခဲ့ပါသေးတယ်။အဲ့ဒီဇူလိုင်လ9ရက်နဲ့10ရက်2ရက်ထဲမှာကျောင်းသားပေါင်း100ကျော်တိတ်ဆုံးခဲ့ရတယ်လို့ကျောင်းသားအဖွဲ့အစည်းတွေရဲ့မှတ်တမ်းမှာဖော်ပြထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့ပြည်ပခန့်ကိုဖြည့်ရှင်ရအတွက်သက်ဆိုင်သူအားလုံးပါဝင်တဲ့တနိုင်ငံလုံးအတိုင်းအတာနဲ့တွဲဆုံဆွေးနွေးမှုတွေပြုလုပ်ဖို့အင်ဒိုနီးရှားနိုင်ငံကအားပေးကြောင်းနိုင်ငံသားရေးဝန်ကြီးရက်နိုမော်ဆူဒီကဒီကနေ့ဇူလိုင်လ9ရက်နေ့မှာပြောကြားလိုက်ပါတယ်။ကနဦးတွဲဆုံဆွေးနွေးမှုတွေရှိနေပြီးတော့အဲ့ဒီတွဲဆုံမှုတွေကိုဆက်ပြီးတော့လှုပ်ဆောင်နေကြောင်းမတူညီတဲ့အမြင်သဘောထားတွေနှဲသွားအောင်လှုပ်ဆောင်နိုင်မှုအတွက် ဒီ တွေ့ဆုံမှုတွေက အရေးပါတယ် ဆိုတာကို ဒီကနေ့ ဂျကာတာမှာ အင််ဒိုနီးရှား နိုင်ငံသားရေး ဝန်ကြီးဌာနမှာ ပြုလုပ်တဲ့ ပုံမှန် သတင်းစာ ရှင်းလင်းပွဲမှာ ဝန်ကြီး မာဆူဒီရဲ့ ပြောဆိုချက်ကို ကိုးကားပြီးတော့ The Straits Times Online သတင်းမှာ ရေးသားဖော်ပြထားပါတယ် တွေ့ဆုံရေး အတွက် တိုက်တွန်းပြောဆိုမှုတွေက အဆုံးသက်ရည်မှန်းချက်မဟုတ်ဘဲ ရေရှည်တည်တတ်တဲ့ ငြိမ်းချမ်းရေး ရရှိရေး ရည်မှန်းချက်ကို ရောက်ဖို့ လှုပ်ဆောင်တဲ့ နည်းလမ်းတစ်ခုသာ ဖြစ်တယ်လို့ ဝန်ကြီးက ပြောပါတယ် အခုချိန်မှာ သက်ဆိုင်သူ အားလုံးဟာ တနိုင်ငံလုံး အတိုင်းအတာနဲ့ တွေ့ဆုံ ဆွေးနွေးမှုတွေ ပြုလုပ်ဖို့ တိုက်တွန်းပေးရမယ့် အချိန် ဖြစ်ပြီးတော့ မြန်မာ နိုင်ငံမှာ ရေရှည်တည်တတ်တဲ့ ငြိမ်းချမ်းရေး လိုလားတယ်ဆိုရင်တွေ့ဆုံဆွေးနွေးမှုကသာတစ်ခုတည်းသောအဖြစ်ဖြစ်တဲ့အတွက်ပြည်ပနိုင်ငံတွေကလည်းအဲ့ဒီလိုဖြစ်လာအောင်တိုက်တွန်းပေးကြဖို့လိုအပ်တယ်လို့ပြောပါတယ်ဝန်ကြီးရဲ့တွေ့ဆုံမှုထဲမှာတော့စစ်ကောင်စီနိုင်ငံသားရေးဝန်ကြီးနဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ
NUG ရဲ့နိုင်ငံသားရေးဝန်ကြီးတွေလည်းပါဝင်ပါတယ်ရှင်တရုတ်ပြည်ပကြီးအုပ်ချုပ်မှုအောက်ပြန်ရောက်သွားတယ်ဟောင်ကောင်ဒေသမှာဒေသန္တရကောင်စီကိုယ်စားလှယ်အရေးအတွက်ဟာတည်တည်တတ်တာရော့ကြသွားမှာဖြစ်တာမို့ဒီမိုကရေစီလွတ်လပ်ခွင့်နဲ့နောက်ထပ်ဆုံးရှုံးတာဖြစ်တယ်လို့ဟောင်ကောင်ပြည်သူတွေကထောက်ပြနေကြပါတယ်ဒေသဆိုင်ရာလိုအပ်ချက်တွေစောင့်ရွက်တဲ့နေရာမှာနိုင်ငံရေးအရာလုံးတာမ တ်နိုင်ရခဲ့ပါတယ်။အဲ့ဒီအချိန်ကစလို့ပြည်မာကြီးအစိုးရကဟောင်ကောင်ဒီမိုကရေစီလွတ်လပ်ခွင့်တွေကိုတစ်ခုပြီးတစ်ခုလျှော့ချဖို့လှုံ့ဆော်နေတာဖြစ်ပါတယ်။ဒါကြောင့်ရွေးကောက်ကန်လွတ်တော်အမတ်တွေအပါအဝင်ဒီမိုကရေစီလိုလားသူတော်တော်များများဟာတခြားနိုင်ငံကိုပြောင်းရွှေ့ခဲ့ကြရပါတယ်
။အိန္ဒိယနိုင်ငံသားတွေအားလုံးအတွက် Uniform Civil Code လို့ခေါ်တဲ့အားလုံးအတွက်ဒန်းတူညီမျှတဲ့ဥပဒေတရက်ထဲပြဋ္ဌာန်းရေးအစိုးရရဲ့လှုံ့ဆော်မှုကလက်ရှိအာဏာရပါတီအနေနဲ့မတူညီတဲ့ဘာသာရေးအတိုင်းအဝိုင်းနှစ်ခုကြားမှာသွေးကွဲအောင်လို့လှုံ့ဆော်နေတာဖြစ်တဲ့ဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေပါတယ်။တိုင်းပြည်အနေနဲ့လူမျိုးစုတစုအတွက်ဥပဒေတရက်ကိုပြဋ္ဌာန်းပြီးတော့မတူညီတဲ့ဥပဒေနှစ်ရက်နဲ့ခွဲခြားအုပ်ချုပ်နေလို့မဖြစ်နိုင်ဘူးလို့ဝန်ကြီးချုပ် Narendra Modi ကပြီးခဲ့တဲ့သတင်းပတ်အတွင်းမှာပြောဆိုပြီးမှာပဲအစိုးရအနေနဲ့အဲ့ဒီဥပဒေသစ်ပြဋ္ဌာန်းရေးအတွက်လွတ်တော်မှာအလင်းအမြန်အစိုးတင်သွင်းနိုင်လိမ့်မယ်လို့သတင်းမီဒီယာတွေမှာရေးသားဖော်ပြပါဗျ။အတိုက်ခံကောင်းဆောင်တွေဘက်ကတော့ဒါဟာဝန်ကြီးချုပ်မိုဒီကောင်းဆောင်နဲ့ BJP ပါတီကဟိန္ဒူအများစုအလို့ကြလှုပ်ချင်းဖြစ်တယ်ဆိုတာကိုဝေဖန်ပြောဆိုပါဗျ။ဒီမွတ်စလင်ကောင်းဆောင်တွေကတော့ဒီဥပဒေကိုပြဋ္ဌာန်းခြင်းအပြင်ဝန်ကြီးချုပ်နဲ့သူ့ရဲ့ဟိန္ဒူအမျိုးသားရေးဝါဒီပါတီတို့ဟာလူမျိုးစုနှစ်စုကြားမှာလူမျိုးရေးဘာသာရေးအရာကွဲပြားမှုတွေဖြစ်လာအောင်လှုံ့ဆော်ပြီးတော့ရှင်းနှစ်ထဲမှာကျင်းပဖို့ရှိတဲ့အထွေထွေရေးကောက်ပွဲမှာမဲရအောင်လှုံ့ဆော်နေတာလို့ပြောပါတယ်ရှင်။ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမုံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။စကိုင်းတိုင်းခင်ဦးမြို့နယ်ကုန်းကြီးရွာကိုစစ်တပ်ကနေမြေရှင်းလင်းရေးဝင်ပြီးတော့ပြန်ထွက်လာတဲ့အချိန်မှာတော့မီးလောင်ပြီးတော့တေဆုံးနေတဲ့ရုပ်လောင်းတလောင်းတွေ့ရှိပါတယ်။ကြက်ချံတွေမီးရှို့ခံရတဲ့အတွက်ကြက်ကောင်ရီတောင်းနဲ့ချီပြီးတော့တေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးတိုင်းရွှေဘော်ကျွန်းကြီးရွာမှာလည်းဒေသခံတွေတပ်ဖြတ်ခံရတာရှိတယ်လို့နေအိမ်တွေလည်းမီးရှို့ဖျက်ဆီးခံရပါတယ်။စကိုင်းတိုင်းနဲ့မန္တလေးတိုင်းကအခြေအနေတွေကိုကိုခင်မောင်စိုးမင်းစူးစီးတင်ပြပေးထားပါတယ်
။စကိုင်းတိုင်းခင်ဦးမြို့နယ်ကုန်းကြီးရွာကိုစစ်တပ်ကဇူလိုင်5ရက်နေ့ကနယ်မြေရှင်းလင်းရေးဝင်ရောက်ခဲ့ပြီးဒီကနေ့ဇူလိုင်9ရက်ရွာကပြန်ထွက်သွားတဲ့အချိန်မှာတော့ရွာထဲမှာမီးလောင်တေဆုံးနေတဲ့အလောင်းတလောင်းတွေ့ရှိခဲ့တယ်လို့စစ်ဘေးရှောင်ကူညီသူတွေကပြောပါတယ်။နေအိမ်အပြင်ရွာကအသားစားကြက်မွေးညွေခြံ12ခြံနဲ့မီးလောင်ခဲ့ပြီးဖမ်းဆီးခေါ်ဆောင်သွားတဲ့အရက်သားတွေလည်းရှိတယ်လို့ပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့စစ်ဘေးရှောင်ကူညီပေးနေသူတူက VOA ကိုအခုလိုပြောပါတယ
်။9ရက်နေ့တညရက်6ရက်နေ့တညရက်ည8တာပေါ့9ရက်နေ့မနေ့ကထွက်သွားတာပေါ့။အဲ့မှာနေငါကျော်တဲ့က7လုံးရွာပြင်က10လုံးအဲကြက်ချံတွေကအကောင်တစ်ချံကို3-4တောင်မွေးထားတဲ့ကြက်ချံကအဲ12ချံမီးရှို့သွားတာပေါ့။နောက်ကျတော့အဲ့မှာပြည်သူတအုဘသူလဲတော့မသိသေးဘူး။အဲ့တအုကတော့မီးရှို့ပြီးတော့တတ်ထားခဲ့တာပေါ့။နောက်ကျတော့ဖမ်းပြီးခံရတဲ့လူတွေလည်းမလို့သေးဘူးဆိုတော့ဘသူတတ်ခံရမှန်းတော့ဒီမကြည့်နိုင်သေးဘူးပေါ့။အဲ့ခံထားတဲ့သူတွေကလည်းဥမာရစင်ကဆိုရင်2ဦးသုံးဦးရှိတယ်။လက်တန်ကုန်းကလည်း4-5ဦးရှိတယ်။အဲအလုံးပေါင်း10ဦးကျော်ပေါ့ရှိမှာပေါ့
။ကြက်ချံတွေဟာကုမ္ပဏီတွေနဲ့ဒေသခံတွေပတ်ဆက်မွေးတဲ့ချံတွေဖြစ်ပြီးရွှေဘိုမန္တလေးစတဲ့မြို့တွေကိုပို့ဆောင်တာဖြစ်ကမီးရှို့ခံရတဲ့အတွက်ကြက်ကောင်ရီ4000ကျော်တေဆုံးခဲ့ရပါတယ်စစ်တပ်ဟာကုန်းကြီးရွာကနေတဆင့်ရွှေဘိုမြို့ဘက်ကိုထွက်ခွာသွားပြီးဖမ်းဆီးခေါ်ဆောင်ခံရတဲ့အရသားတွေကိုလည်းပြန်မလွတ်သေးဘူးလို့ဒေသခံတွေကပြောပါတယ်အာဏာသိမ်းပြီးနောက်ပိုင်းစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းခင်ဦးမြို့နယ်ထဲမှာ ကျေးရွာ90ကျော်ကနေအိမ်9000ကျော်မိရှုခံခဲ့ရပြီးကာကွယ်ရေးတပ်ဖွဲ့ဝင်တွေရောအရသားတွေအပါအဝင်စုစုပေါင်းလူ300နီးပါးသေဆုံးခဲ့တယ်လို့စည်ရင်းကောက်ယူထားသူတွေကပြောပါတယ်။ဒီတော့အတွင်းမန္တလေးတိုင်းမြင်းကြံမြို့နယ်တဲကရွှေဘော်ကျွန်းနဲ့ငွေဘော်ကျွန်းကျေးရွာတွေမှာလည်းဒီရက်ပိုင်းနေအိမ်တွေမိရှုခံခဲ့ရပြီးအရသားတွေမိရှုတပ်ဖြတ်ခံခဲ့ရပါတယ်။ဇူလိုင်3ရက်မနေ့ပိုင်းကရွှေဘော်ကျွန်းရွာမှာစစ်တပ်ထောက်ခံသူ3ဦးကိုဒေသအတွင်းလှုပ်ရှားနေတဲ့ကာကွယ်ရေးအဖွဲ့အစည်းတစ်ခုကပစ်ခတ်ခဲ့လို့သေဆုံးခဲ့ပြီးတဲ့နောက်ပိုင်းဇူလိုင်4ရက်ညသကောင်းအချိန်မှာအမည်မသိလက်နက်ကင်ဆောင်ထားသူတွေဟာကား3စီးနဲ့ရောက်ရှိလာပြီးနေအိမ်တွေမိရှုဖျက်ဆီးကအရသား3ဦးကိုတပ်ဖြတ်သွားတာလို့အဲ့ဒီအခြေအနေကိုသိရှိသူတဦးကအခုလိုပြောပါတယ
်။၄ရက်နေ့12နာရီကဟောပါညပိုင်းပေါ့နော်။မင်းညာဘက်ကနေထွက်လာတာအဲပိုးကြီးက3စီးနဲ့ပေါ့နော်သေဘော်ကျွန်းရွာကိုဝင်နေပြီးတော့ခါတော့ပြည်သူအိမ်တွေကိုအဲ7လုံးပေါ့ရိရှုပ်သွားတယ်အဲလူ2ယောက်ကိုကျတော့ငွေဘော်ကျွန်းရွာကနေဆန်းဆန်းပြီးတော့ခါကျတော့အဲလိုမျိုးလက်30ကျော်လောက်အဲမျိုးသမီးကိုကျတော့မျိုးကိုလည်းပြတ်ထက်သွားတယ်အဲအိမ်ထဲကိုပေါ့မျိုးသားတူကလည်းလိုပဲပျောက်နေတယ်ဆိုပြီးလိုက်ရှာတာမတွေ့ဘူးနောက်ပြီးတော့သူဝတ်ထားတဲ့လက်စုပ်လေးတွေ့တော့မှဩတူပဲဆိုပြီးတော့ဖွားကြီးတယောက်ပါသေးတယ်ဖွားကြီးကတော့သူကဟောပြစ်လို့မလို့လေးဖြတ်နေတာလေလေးဖြတ်လို့မလို့မပြေးနိုင်လို့ဘလို့တော့မိကျဲပါသွားတာခင်ဗျဟုတ်ကဲ့ပ
ါရွှေဘော်ကျွန်းနဲ့ငွေဘော်ကျွန်းကြေးရွာဟာရွာချင်းကပ်လျက်ဖြစ်ပြီးငွေဘော်ကျွန်းမှာဖမ်းဆီးပြီးရွှေဘော်ကျွန်းရွာမှာတပ်ဖြတ်ခံခဲ့ရတာပါမီးလောင်တေဆုံးသူတွေဟာမပွားစီအသက်35နှစ်ကိုကျော်စိုး55နှစ်နဲ့ရွှေဘော်ကျွန်းရွာကအသက်80ကျော်ဒေါ်တန်းကြည်တို့ဖြစ်ပါတယ်နေအိမ်တွေကိုမီးရှို့သွားသူတွေဟာအရက်ဝတ်တွေနဲ့လက်နက်တွေကင်ဆောင်ထားပြီးညမှောင်နေတဲ့အချိန်ဖြစ်လို့ပေဖွဲစည်းဆိုတာကိုခွဲခြားမရပေမဲ့စစ်တပ်ထောက်ခံသူ၃ဦးပြစ်တက်ခံခဲ့ရလို့တေဆုံးသွားပြီးတဲ့နောက်မှာအခုလိုနေအိမ်တွေမီရှို့တာဖြစ်တဲ့အတွက်စစ်တပ်ထောက်ခံတဲ့ဖြူစော်ရီးတွေဖြစ်နိုင်တယ်လို့ဒေသခံတွေကယူဆနေပါတယ်အခုလိုနေအိမ်တွေမီးလောင်ပြီးအရသားတွေတေဆုံးရတဲ့အတွက်ဒေသခံကျေးရွာသားတွေကတော့ဘေးလွတ်ရာအနီးအနားကကျေးရွာတွေကိုထွက်ပြေးခိုလုံနေကြရပါတယ်ခင်ဗျာ
ဒါကတော့စစ်တပ်နယ်မြေရှင်းလင်းနေတဲ့စကိုင်းတိုင်းတွေကမန္တလေးနဲ့ဒီအခြေအနေတွေကိုကိုခင်မောင်စိုးမင်းကပြောပြပေးခဲ့တာဖြစ်ပါလိမ့်ရှင်ဆက်ပြီးတော့ဒီလိုလက်နက်ကင်ပြိပခါတွေထဲမှာအရေးပေါ်ဆေးဝါးတွေအကူအညီပေးနိုင်မှုအတွက်နီးလန်းစုံတုံးနေရတဲ့အကြောင်းကိုသတင်းတင်ပြပေးကြပါမယ်လက်နက်ကင်ပြိပခါတွေကြားမှာထွက်ပြေးတင်းရှောင်ရင်းနဲ့ထိခိုက်ဒဏ်ရာရတာနာမကျန်းဖြစ်နေတဲ့သူတွေကိုအရေးပေါ်ဆေးဝါးအကူအညီတွေအများဆုံးပေးနိုင်မှုအတွက်နီးလန်းတဲ့တချို့ရှာဖွေပြီးတော့ကြိုးပမ်းပေးနေရတယ်လို့အကူအညီပေးအဖွဲ့တွေကပြောပါတယ်ပွဲကြောင့်ဆေးဝါးရေးပေါ်လိုအပ်နေတဲ့နေရာတွေစီကိုရောက်အောင်ပို့ပေးဖို့ကလည်းပို့ပြီးတော့မှခက်ခဲလာနေတယ်လို့အကူအညီပေးအဖွဲ့တွေကပြောပါတယ်။သတင်းပေးပို့ထားတာကိုအခြေခံပြီးကိုငင်းချမ်းပြောပြပေးပါမယ်ရှင်
။ဘိုးရသည့်ကာလဖြားနာမှုတွေများလာသလိုစစ်ပွဲတွေနဲ့တခြားသွာလာရာခက်ခဲတဲ့ကိစ္စတွေကြောင့်တချို့နေရာတွေမှာဆေးဝါးအကူအညီပေးဖို့ခက်ခဲလာတယ်လို့အရက်ဖက်အဖွဲ့တချို့ကပြောပါတယ်။စစ်ဆောင်ဦးရေတိုးလာတဲ့အတွက်လည်းဆေးဝါးလိုအပ်ချက်တွေကပိုများလာတယ်လို့နယ်လေကျောဘိုးအိတ်ကျမ်းမာရေးလုံသားအဖွဲ့ရဲ့ဥဆောင်ကော်မတီဝင်ကိုမိုးနိုင်ကပြောပါရယ
်အချင်းသက်တာဒေတာတွေကအခုကနည်းနည်းဟိုစစ်ပေးဆောင်နေညာနေတဲ့အနေထားမှာပေါ့ဆိုတော့တခါလေကျွန်တော်တို့ထပ်ခဲ့ထားတဲ့လူကြီးတွေမှာလူကြီးညာလာတာလို့ဘာလို့ကြောက်လဲစေဝါတွေကတော့ဟိုလူသားထက်ပို့ပြီးတော့ပုံသွားတာဖြစ်မှာပေါ့ဆိုတော့ဟုတ်လားစေဝါအခက်ခဲတွေကတော့တို့တင်ပြလာတဲ့အရေးပေါ်မှာဆိုရင်အရေးပေါ်တိုင်းကျွန်တော်တို့အချိန်မီချင်းကိုကုနီပတ်မို့ပို့ဆောင်ပေးတာပေါ့နော်အခုအခုဆိုရင်လည်းဒီကျွန်တော်တို့ကြယ်လေးနေပြန်လာကြတဲ့နှစ်ပတ်သုံးပတ်တော့တွင်ရပဲဟိုကတ်ခွဲလေးပြန်ဖြစ်ပြီးတော့လူလူတွေတောင်းများရှိကြောင်းနေရတော့အရေးပေါ်ဆေးဝါးတွေတည်ပြတောင်းဆိုတဲ့ပုံမှာကျွန်တော်ကလည်းဒီဘက်မှာဟိုလိုအပ်တဲ့ဆေးဝါးရှင်တွေကျွန်တော်ပြုစုပြီးတော့ချက်ချင်းဝယ်ပြီးတော့ချက်ချင်းပို့ပေးရတယ်ဒီပါတယ
်နဲလေကြောဘိုးအိတ်ကျမ်းမာရေးလုံသားအဖွဲ့ Backpack Health Worker တင်းဟာလက်နက်ကင်ပရိပခတွေအကြားဆေးဝါးအကူအညီလိုအပ်သူတွေကိုနယ်လှည့်လိုက်လံကူတာပေးနေတဲ့အဖွဲ့ဖြစ်ပါတယ်။နယ်လှည့်ကြောဘိုးရေးအဖွဲ့တခုချင်းစီဟာလိုအပ်တဲ့နေရာတွေမှာလူဦးရေ 2,000 စာအထိဆေးဝါးအကူအညီပေးတာတွေရှိသလိုစတင်ဖွဲ့စည်းတဲ့အချိန်မှာအဖွဲ့30ကျော်နဲ့စခဲ့တာပါ။အခုချိန်မှာတော့ဒီအဖွဲ့ဟာကရင်၊ကရင်နီ၊မွန်၊ကချင်၊ကယန်၊ရှမ်း၊ရခိုင်၊ပလောင်၊ပအိုး၊ချင်း၊နာကစတဲ့ဒေသတွေကဆေးဝါးအကူအညီတွေပေးနေပြီလို့ပြောပါတယ်။တချို့နေရာတွေမှာပံပိုးဖို့ဆေးဝါးရှိရင်တောင်မှအချိန်မီထောက်ပံ့ပေးနိုင်ဖို့သွားလာရေးအခက်အခဲအပါဝင်အကန့်အသတ်အဟန့်တားတွေအများကြီးရှိနေတယ်လို့လည်းအကူအညီပေးရေးအဖွဲ့တွေကပြောပါတယ် ဒီလိုအခက်အခဲတွေကိုကျော်လွှားနိုင်ဖို့အတွက် Community Improvement and Development CID အဖွဲ့ကတော့သူတို့နဲ့မိဖက်အဖွဲ့တွေပူးပေါင်းပြီးဤပညာအကူအညီတွေစေဝါအကူအညီအချိန်မီပေးနိုင်မယ့်နည်းလမ်းတွေရှာနေတဲ့အကြောင်း VOA ကိုပြောပါရယ်ဒီအထဲမှာအဝေးထိန် drone တွေကိုအသုံးပြုပြီးစေဝါအရေးပေါ်အကူအညီလိုအပ်တဲ့နေရာတွေစီအချိန်တိုအတွင်းပေးပို့နိုင်အောင်စီစဉ်နေတာရှိတယ်လို့လည်းအဖွဲ့ရဲ့တာဝန်ခံတဦးဖြစ်တဲ့စောပါဦးလေးကပြောပါရယ်ဒီနည်းလမ်းဟာပြည်တွင်းမှာတခါမှအသုံးမပြုသေးတဲ့နည်းလမ်းဖြစ်လို့အသေးစိတ်ကိစ္စတွေကိုဆွေးနွေးနေတယ်လို့လည်းသူကပြောပါရယ်
ဟုတ်ဒါကိုကျွန်တော်တို့ကကြိုတင်စီမံချက်အနေနဲ့တော့ဟိုလောက်ထားတာပေါ့နော်။ Medical testing တွေကိုကျွန်တော်တို့ drone နဲ့ပို့မယ်ဆိုတာကဟုတ်နည်းနည်းတော့ဟိုကျွန်တော်ထင်ပါတယ်ကြံလေလေးချင်းရအောင်မယ်အနေထားရှိတယ်။ drone တွေရတယ်ပြောမဆိုတော့ဟိုဒီကနည်းနည်းလေးခေါင်ခိုင်နေတဲ့ခါတော့လေ။အဲကျွန်တော်ထင်တယ်က Medical drone ဖို့ပြီးတိုင်အောင်မှသူကဝိတ်တော်တော်ပါတယ်ကျွန်တော်တို့အကောင့်ပြရမယ့်အနေအထားကြီးတယ်ဒါလေးကိုတော့ကျွန်တော်ပြန်ပြီးတော့ခန့်မှန်းတာပေါ့နော
်ဇွန်လထဲမှာကချင်ချင်းစကိုင်းကရင်နဲ့ကရင်ပြည်ဒေသတွေမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်တာတွေပိုလှုပ်လာနေပြီးလက်နက်ကင်ပဋိပက္ခတွေလည်းပိုပြင်းထန်လာနေပါတယ်ဒီလိုအခြေအနေတွေအောက်မှာအရသာပြည်သူတွေထိခိုက်သေးခြင်းမှုတွေကလည်းတိုးလာနေရတဲ့အမျှလက်နက်ကင်တိုက်ပွဲတွေအကြားထိခိုက်ဒဏ်ရာရသူတွေနာမကျန်းဖြစ်တဲ့ဆေးဘေးဒုက္ခသည်တွေကိုအရေးပေါ်ဆေးဝါးအကူအညီတွေအချိန်မီပို့ပေးနိုင်ဖို့အတွက်အရက်ဖက်အဖွဲ့တွေကနီးလန်းတွေရှာလာကြတာပါခင်ဗျာ
ကိုငင်းညာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံထဲမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအင်တာနက်အသုံးပြုမှုပိုပြီးတော့တင်းကျပ်လာတဲ့အခြေအနေကိုတင်ပြပေးချင်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့အင်တာနက်နဲ့ဒီဂျစ်တယ်နည်းပညာအသုံးပြုမှုတွေကိုပိုပြီးတော့မှတင်းတင်းကျပ်ကျပ်ပိတ်ပင်လာခဲ့တယ်လို့မြို့နယ်90ထပ်မင်းဲမှာလည်းအင်တာနက်နဲ့ဖုန်းလိုင်းဆက်သွယ်မှုတွေပိတ်ပင်ခံထားရတာတစ်နှစ်ကျော်လာနေပြီဖြစ်ပါတယ်စစ်ကောင်စီဟာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေနဲ့လူခွင့်ရေးကိုလေးစားလိုက်နာတဲ့သူတွေအတန်တွေတိတ်သွားအောင်လို့ဒီဂျစ်တယ်နည်းပညာအသုံးပြုမှုကိုတင်းတင်းကျပ်ကျပ်ကန့်သတ်ချုပ်ချယ်နေတယ်လို့ဗြိတိန်ခြေဆိုင်လူခွင့်ရေးအဖွဲ့တစ်ခုကလည်းမနေ့တုန်းကလူခွင့်ရေးကောင်စီမှတင်ပြသွားပါတယ်မြန်မာနိုင်ငံတွင်းအင်တာနက်အွန်လိုင်းပိတ်ပင်မှုတွေအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးမဆုမျက်မှုံပြောပြပေးပါမယ်ရှင
်လွတ်လပ်စွာထောက်ဖို့ပြောဆိုခွင့်တွေကိုကန့်သတ်ဖို့နဲ့သတင်းအချက်အလက်တွေကိုပိတ်ပင်ဟန်တားဖို့အတွက်စစ်ကောင်စီဟာပြီးခဲ့တဲ့နှစ်နှစ်အတွင်းမှာအင်တာနက်လိုင်းဖြတ်ချတာတွေနဲ့ဆက်သွယ်ရေးစနစ်ဖြတ်တောက်တာတွေလှုပ်ဆောင်နေတယ်လို့ပြည်ရင်းပြည်ပလူခွင့်ရေးအဖွဲ့တွေကထောက်ပြနေကြပါတယ်မြန်မာနိုင်ငံတွင်းကမြို့နယ်90ထက်မင်းဲမှာအင်တာနက်နဲ့ဖုန်းလိုင်းဆက်သွယ်ရေးစနစ်တွေကိုစစ်ကောင်စီကဖြတ်တောက်ထားတာအခုဆိုရင်တစ်နှစ်ကျော်ရှိနေပါပြီဒီလိုဖြတ်တောက်လိုက်တဲ့အတွက်အကျိုးဆက်တက်ရောက်မှုတွေကများတယ်လို့ကရင်နီလူခွင့်ရေးအဖွဲ့တီထောင်သူကိုပညာကပြောပါတယ
်အင်ပက်ကတော့ပေါ်ကြည့်ပါတယ်ခင်ဗျာတစ်ချက်ကတော့ဒီဒီရချက်လက်ပေါ့နော်အာဒီဒီရချက်လက်ဆိုညမှာကျွန်တော်ဒီဒီရချက်လက်တော့ယူရနေရဖြစ်ဆိုဒီဒီရချက်လက်ကိုလဲလဲလဲလဲမြေပေါ်တော့အာဖြစ်စေလေအကန့်တဖြစ်ပါတယ်အခြားတစ်ဖက်မှာကတော့ကျွန်တော်ဒီလူထုတွေရဲ့ဒီပုံမှန်ပါတည်ယူမှုအပိုင်းပေါ့နော်အာဒီခုနပိုင်းကတော့ဒီအသင်းညို့ကြောင်းတွေမဟုတ်လည်းဒီဆက်ပြီးတော့ပြည်နယ်တည်တာကိုတွေ့ကြတဲ့ဟိုနိုင်ငံကလည်း online platform တွေတော့လည်းပုံပြီးတော့ပေါ့နော်အဲ့တော့အဲ့ဒီဟို online platform တွေလည်းတွေ့ကြတော့ကျွန်တော်စက်တမှုတွေခက်ခဲမှုတွေအများကြီးဖြစ်သွားတော့ပေါ့နော်အဲ့တော့သူတို့ရဲ့ဟိုဒီတည်ငြိမ်ရှိမှုအချက်လက်ဖြစ်ဒီကနေ့လို့ဒီချမ်းပြည်နယ်ချမ်းမရေးအခြေလက်ဒီကိုရန်ယူနေတယ်မှာထုတ်ဝင်နေတယ်မှာကတော့ဟိုအဖြစ်ဖြစ်ဖြစ်တော့အဲ့တော့လူသားရင်းမြစ်ကိုလည်းတွားဒါလိုက်အချိုးချအဖြစ်ပေါ်တော့အခြေခံပေါ့နော
်မြန်မာနိုင်ငံမှာ digital နည်းပညာအသုံးချဖို့နဲ့ပတ်သက်လို့ရှာဖွေတွေးရှိချက်တွေကို British အခြေစိုက်လူခွင့်ရေးအဖွဲ့ဖြစ်တဲ့ Article 19ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှာဂျာတာရေးနေတုန်းကအစည်းအခမ်းစာတင်ပြခဲ့ပါတယ်စစ်ကောင်စီရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေဟာလွတ်လပ်စွာ digital နည်းပညာအသုံးချခွင့်အတွက်အကြီးမားဆုံးအဟံ့အတားတစ်ခုဖြစ်နေတယ်လို့ထောက်ပြပြောဆိုခဲ့ပါတယ်။စစ်ကောင်စီဟာဥပဒေနဲ့လူတွေဘာမှမပြောရဲမဆိုရဲအောင်လို့အကြောက်တရားဖန်တီးဖိနှိပ်နေတာကြောင့်လွတ်လပ်စွာထုတ်ဖော်ရေးသားခွင့်လွတ်လပ်စွာပြောဆိုရေးသားခွင့်ဆိုတာပြည်ရင်းမှာလုံးဝစိတ်သုံးသွားတဲ့အခြေအနေဖြစ်နေတယ်လို့သတင်းစာဆရာတယောက်ကအခုလိုပြောပြပါဗျာ။အားရှိခံရတ
ဲ့ကိစ္စတွေအများစုပေါ့နော်။ဒါကဒီလိုဆောက်ရှာမှုဟိုဆလာဆန္ဒပြမယ်တို့တခုခုလောက်ရှာမှုလုပ်နေရင်အန်ခါရတာကိုဒီလိုမျိုးဟို social media ပေါ်မှာဟိုအင်တာနက်ပေါ်မှာတခုခုကြီးရယ်ကြံရဝယ်အဲ့လိုဟာမျိုးတွေကနေအားကြီးတာအများစုလို့ဖြစ်တော့နော်ကျွန်တော်တွေကိုကြည့်ရင်ဆက်ဆံပြောကိုယ်ရဲ့ယုံကြည်မှုကိုယ်ရဲ့ရည်ရည်မှုကိုယ်ရဲ့ယူဆတွေကိုဟိုထုတ်ဖော်ပြောဆိုလုပ်နေတယ်အော်အန်စီကျေးဇူးတင်ပါတယ်ကျေးဇူးတင်ပါတယ်ဟိုနည်းနည်းတော့မဟုတ်ဘူးနော်နေ့စုံကနည်းနည်း သုံးနှစ်ကနေလောစောအများဆုံးတော့၅နှစ်ခုနှစ်နှစ်ဆယ်နှစ်တော့အဲ့လိုအများကြီးဖြစ်ရှိတော့ဆိုတော့အဲ့ဒီဟာတွေကလူတွေကိုကြောက်ကြတာဖြစ်စေတယ်ဒီလိုမျိုးကိုယ်ရဲ့ရည်ရွယ်ချက်ကိုယ်ရဲ့ခပ်ပေါ်ကတော့တော့ပုံရဆွေးနွေးလိုက်တယ်အဲ့ဒီကနေတာမျိုးမကြီးပါရဲ့ကြတော့ပေါ့ဆိုတော့အဲ့ဒီအနေနဲ့လက်ရှိကတော့အဲ့ဒီနေရာမျိုးရောက်နေတယ်
ဆရာနာသိမ့်ခဲ့ပြီးတဲ့နောက်ပိုင်းအာနာရှင်စန့်ကျင်လှုပ်ရှားမှုတွေနဲ့လက်နက်ကင်ဒေါ်လာမှုတွေအများဆုံးရှိနေတဲ့စကိုင်းတိုင်းမကွေးတိုင်းကယားပြည်နယ်နဲ့ချင်းပြည်နယ်တို့မှာအင်တာနက်ဖြတ်တောက်ခရမှုအဆိုးဆုံးဖြစ်ပြီးတော့ရှမ်းပြည်နယ်မန္တလေးတိုင်းကချင်ပြည်နယ်စတဲ့ဒေသတွေမှာလည်းအင်တာနက်ဖြတ်တောက်ခံရတာတွေရှိနေပါတယ်အဲဒီလိုဆက်သွယ်ရေးဖြတ်တောက်ခံရတာကြောင့်ပဋိပက္ခဒေသတွေမှာစစ်ဘေးဒုက္ခသည်တွေကိုကူညီကယ်ဆယ်တဲ့နေရာမှာအခက်အခဲတွေပိုပြီးတော့ကြုံတွေ့ရတယ်လို့ကောလင်းမြို့နယ်အနီးကစစ်ဘေးရှောင်တူလည်းဖြစ်စစ်ဘေးတင့်တွေကိုကူညီကယ်ဆယ်ပေးနေသူလည်းဖြစ်သူတူက VOA ကိုအခုလိုပြောပြပါတယ
်ကျွန်တော်ဒီဘက်မှာတော့ပုံလိုက်ရတော့ကျွန်တော်တို့ကအနည်းဆုံးအခက်အခဲဖြစ်နေပါဗျာကျွန်တော်တို့ကဆက်တူချက်ကလေးတွေနဲ့တွားနေရတာပေါ့ကျွန်တော်အင်တာနက်ဆိုတော့ကျွန်တော်တို့ဒီဘက်မှာဆိုရင်တော်တော်ကြာပြီကျွန်တော်တစ်နှစ်ကျော်လို့ဆိုတော့တစ်နှစ်ကျော်ဖတ်တော့တာရှိသွားပြီကျွန်မဟုတ်စစ်ရှောင်နဲ့နေနေဒေတာတွေမှာဆိုရင်ကိုယ်လည်းချက်တော့ခံရတယ်ကျွန်တော်တို့အင်တာနိုင်နေမရဘူးတင်းကလည်းအချင်းငယ်တကြီးမတင်ရဘူးဗျာနောက်ဒီဒီတဲ့တယောက်တယောက်ကျွန်တော်တို့တနေရာနဲ့တနေရာချိတ်ဆက်မှုကလည်းမရဘူ
းမြန်မာနိုင်ငံမှာအင်တာနက်သုံးဆွဲမှုကတ်သတ်ဖြတ်ထောက်မှုတွေကိုကုလသမဂ္ဂနဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကလည်းပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်စစ်ကောင်စီဟာဒီဂျစ်တယ်နည်းပညာအသုံးချမှုတွေကိုကန့်သတ်ပိတ်ပင်ထားပြီးတော့လွတ်လပ်စွာထုတ်ပေါ်ပြောဆိုမှုစိတ်သုံးအောင်လို့လုပ်နေတဲ့တစ်ချိန်တည်းမှာတစ်ဖက်မှာလည်းဒီလိုမျိုး digital နည်းပညာတွေကိုအသုံးချပြီးတော့ဝါဒဖြန့်နာ democracy လိုလားသူတွေရဲ့ online account တွေကိုနောက်ရောက်ခံလိုက်ပြီးတော့အနှောက်အယှက်ပြုချိန်းချောက်တာဖမ်းဆီးထောင်ချတာတွေလုပ်ပြီးတော့ပြည်သူတွေကိုအကြောက်တရားကြီးဆိုးအောင်လှုပ်ဆောင်နေတယ်လို့ article 19ရဲ့အစီရင်ခံစာမှာဖော်ပြပါတယ်မြန်မာနိုင်ငံဟာစစ်တပ်အာဏာသိမ်းခဲ့ပြီးနောက်ပိုင်းမှာ internet လွတ်လပ်ခွင့်အဆိုးဝါးဆုံးကျဆင်းနေတဲ့နိုင်ငံတစ်ခုအဖြစ်နိုင်ငံတကာသတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေကလည်းထောက်ပြပြောဆိုထားကြပါတယ်ရှင်
မဆုမြတ်မုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတဲ့ပုဂ္ဂိုလ်တင်ဆက်ပေးကြပါတယ်တရုတ်နိုင်ငံဘက်ကလုံခြုံရေးအရာချိန်ချောက်မှုတွေရှိနေတာကိုပြီးခဲ့တဲ့နှစ်စပိန်နိုင်ငံမက်ဒရစ်မြို့မှာကျင်းပခဲ့တဲ့ NATO ထိပ်သီးဆွေးနွေးပွဲမှာမဟာမိတ်ဖွဲ့ဝင်တွေပထမဆုံးအကြိမ်အတိအမှတ်ပြုလက်ခံခဲ့ကြပါတယ်ရှေ့သတင်းပတ်လူတီနေရီးယားနိုင်ငံဘယ်လ်နီယပ်စ်မှာကျင်းပမဲ့ထိပ်သီးညီလာခံကျင်းပတဲ့အခါမှာလည်းဒီချိန်ချမှုကိုတုံ့ပြန်ရေးတိတိကျကျလုပ်ငန်းစဉ်တွေချမှတ်နိုင်မှုပြင်ဆင်ကြပါလိမ့်မယ်။တရုတ်နိုင်ငံရဲ့ချိန်ချမှုကိုတုံ့ပြန်တဲ့အခါမှာ NATO ဖွဲ့အတွင်ဆွေးနွေးမှုတွေနဲ့ပတ်သက်လို့ VOA အင်ဖြူတော်သတင်းတောက်ပက်စီဝီတာကူဆာရာသတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးပြောပြပေးပါမယ
်။ယူကရိန်းစစ်နဲ့ထိုင်ဝမ်ရေလက်ကျတင်းမာမှုတွေဒေသတစ်ခုနဲ့တစ်ခုတည်ရှိမှုဝေးပေမဲ့လည်းအထူးဝေဝေနိုင်ငံရေးမှာဆက်နေနေပါတယ
်။ If President Putin wins in Ukraine
ဒီလို Ukraine မှာမရပူတင်နိုင်သွားခဲ့ရင်အာဏာရှင်အုပ်ချုပ်ရေးဟာရက်ဆက်ကြမ်းကြုတ်တဲ့နည်းတွေနဲ့သူတို့ရည်မှန်းချက်ကိုအကောင့်ထဲပေါ်နိုင်တယ်ဆိုတာကိုကဘာကိုပြသပါလိမ့်မယ်။သိက္ခာအန္တရာယ်ကြီးပါတယ်။ပြည်ထောင်အစိုးရကလည်းအနီးကပ်လေးလာသင်ယူနေပြီးအနာဂတ်ဆုံးဖြတ်ချက်တွေမှာဒီအချက်ကလွှမ်းမိုးလာနိုင်ပါတယ်။
ထိုင်ဝမ်ကိုကျူးကျော်သိမ်းပိုက်ဖို့တရုတ်သမ္မတရှီဂျင်ပင်ဆုံးဖြတ်ခဲ့ပေဆိုရင်အမေရိကန်ပြည်ထောင်စုနဲ့နေတိုးမာမိတ်အဖွဲ့ပြိပခတွေကိုဝင်လာနိုင်ပါတယ်။ပြီးခဲ့တဲ့နှစ်စပိန်နိုင်ငံမက်ဒရစ်မှာကျင်းပခဲ့တဲ့ထိပ်သီးဆွေးနွေးပွဲမှာတရုတ်ဟာဥရောပနဲ့အတ္တလန္တိတ်သမုဒ္ဒရာနယ်ပယ်လုံခြုံရေးအပေါ်မှာစနစ်တကျချိန်ချောက်နေပြီးအရေးပေါ်ပြင်ဆင်ရမယ်လို့နေတိုးအဖွဲ့မှာဗျူဟာရှုမြင်သုံးသပ်ချက်ထွက်ခဲ့ပါတယ်။ဒီနေ့လစ်သူရေးနီးယားနိုင်ငံဗီလ်နီယပ်စ်မှာကျင်းပမယ့်ထိပ်သီးဆွေးနွေးပွဲမှာဒီရှုမြင်သုံးသပ်ချက်ကိုလုပ်ငန်းစဉ်ဖြစ်ကောင်းတယ်ဖို့လိုလာနေပါတယ်။ထိုင်ဝမ်ရေလွတ်လပ်တဲ့ရေကြောင်သွားလာရေးကိစ္စတွေကိုကြော်ပြီးနေတိုးဘက်ကစိုးရိမ်စရာတွေလည်းရှိလာပါတယ်။ 5G အင်တာနက်ဆက်သွယ်ရေးလိုဥရောပရဲ့အခြေခံစောင့်အုံတွေမှာတရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုနဲ့ဩစာလွှမ်းမိုးမှုကလည်းစိုးရိမ်စရာပါ။
Cyber and Hybrid Activities
Digital Hybrid ဟိယစ်တပိုင်းလုပ်ငန်းတွေရောရေပူရအဖြစ်ဥရောပပေါ်တရုတ်ရဲ့နိုင်ငံရေးဩစာလွှမ်းမိုးမှုကြီးလာတာကစိုးရိမ်မှုကောင်းပါတယ်။
ဒီကရနေနေတို့ထိပ်သီးညီလာခံမှာတက်ရောက်ခဲ့တဲ့အင်ဒိုပစိဖိတ်ဒေသနိုင်ငံတွေဖြစ်ကြတဲ့ဩစတြေးလျဂျပန်နယူးဇီလန်နဲ့တောင်ကိုရီးယားနိုင်ငံတွေလည်းဒီနေ့ဘယ်လ်နီယပ်စ်မှာကျင်းပမယ့်နေတို့ထိပ်သီးညီလာခံကိုနေတို့ထိပ်သီးညီလာခံကိုတက်ရောက်ပါလိမ့်မယ
်။ Indo-Pacific countries they have a unique အင်ဒို
ပစိဖိတ်နိုင်ငံတွေသူတို့ဟာတရုတ်နိုင်ငံနဲ့ဆက်ဆံရေးမှာသူမတူတဲ့အတွေ့အကြုံတွေရှိခဲ့ကြပါတယ်။ဆွေးနွေးပွဲတွေမှာတန်ကြေးရှိတဲ့အမြင်သုံးသပ်ချက်တွေထွက်လာနိုင်ပါတယ်။
တရုတ်နိုင်ငံရဲ့ချင်းချောက်မှုကဗလိရှင်ဆိုင်နေရတဲ့ခြေနေလို့မာမိတ်တွေကမြင်ပါတယ်။ဒါပေမဲ့လည်းဘလုတ်ကိုင်းတွေဖြစ်ရှင်းမလဲဆိုရမှာတော့ကွဲလွဲချက်တွေရှိနေပါတယ်။ဥရောပနိုင်ငံတွေတော်တော်များများ တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်ရေးအပေါ်မှာအကြီးအကျယ်မိခိုနေရတာပါ EU ဥရောပနိုင်ငံတွေရဲ့စည်းရုံးရာ EU ရဲ့ဒီပါပုဂ္ဂိုလ်ဆရာခိုင်နှုန်းလောက်နဲ့တည်တွင်းတည်သွင်းကုန်ဆရာခိုင်နှုန်းလောက်ကတရုတ်နဲ့ကုန်သွယ်နေတာဖြစ်ကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်မကြခင်ထုတ်လင်းပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေရှုစားနာဆင်ရဖို့ရှိပါတယ်
VOA အစီအစဉ်လေးကိုရေဒီယိုရုံမြင်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့တောက်ကြညအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။ American ရဲ့သမိုင်းမှာပထမဆုံးနဲ့တဦးတည်းသောအမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ခဲ့တဲ့ Democrat လွှတ်တော်အမတ် Nancy Pelosi ဟာအမျိုးသမီးတွေရဲ့ဥဆောင်နိုင်မှုစွမ်းရည်ကိုလက်တွေ့ပြခဲ့တဲ့စံနမူနာယူသင့်တဲ့သူတစ်ယောက်ဖြစ်နေအများကအတိအမှတ်ပြုခံရသူဖြစ်ပါတယ်။2020သမ္မတရွေးကောက်ပွဲမှာလက်ရှိဒုသမ္မတကမလာဟဲရစ်ရွေးကောက်မခံရခင်အချိန်အထိသူဟာအမေရိကန်ရဲ့သမိုင်းမှာအစိုးရတာဝန်အမြင့်ဆုံးထမ်းဆောင်ခဲ့ရတဲ့ပထမဆုံးအမျိုးသမီးဖြစ်ပါတယ်။တိုင်းပြည်အတွက်အရေးပါတဲ့ဥပဒေချမှတ်မှုတွေမှာအဓိကအခန်းကဏ္ဍကနေဥဆောင်ခဲ့တဲ့အောက်လွှတ်တော်ဥက္ကဋ္ဌဟောင်း Nancy Pelosi ကြောင့်တစ်စီတစ်ဆောင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကစူးစီးတင်ဆက်ပေးထားပါတယ်။
There's a path we must choose sometime. Gotta stand up and fight sometime.
မိန်းကလူတော်မှာအောက်လွှတ်တော်အမတ်တက်တန်း35နှစ်ကျော်လာပြီဖြစ်တဲ့ Nancy Pelosi ဟာအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်လွှတ်တော်တက်တန်း၄ချိန်တာဝန်ယူခဲ့တယ်လို့အောက်လွှတ်တော်ဒီမိုကရက်အမတ်ခေါင်းဆောင်အဖြစ်နဲ့လည်းနှစ်ပေါင်း20တာဝန်ထမ်းခဲ့တဲ့သူဖြစ်ပါတယ်2009ခုနှစ်သမ္မတ George W. Bush လက်ချက်မှာပထမဆုံးအမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်ရွေးကောက်တင်မြှောက်ခံခဲ့ရပြီးသမ္မတဘရက်အိုဘားမားလက်ထက်2021ခုနှစ်အထိလွှတ်တော်တက်တန်းနှစ်ကြိမ်အောက်လွှတ်တော်ဥက္ကဋ္ဌတာဝန်တွေကိုထမ်းခဲ့ပါတယ်။အဲဒီနောက်2019ခုနှစ်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကနေဒီနှစ်2023ခုနှစ်ဇန်နဝါရီလ3ရက်သမ္မတဂျိုးဘိုင်ဒန်လက်ထက်အထိနောက်ထပ်လွှတ်တော်တက်တန်းနှစ်ကြိမ်တာဝန်ယူခဲ့တာပါ။တိတ်မကြခင်ကပဲအောက်လွှတ်တော်ဥက္ကဋ္ဌတာဝန်တွေကနေအနားယူလိုက်တဲ့ Nancy Pelosi ဟာအမေရိကန်သမိုင်းမှာတော့ပထမဆုံးနဲ့တဦးတည်းသောအမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ပါတယ်။အမေရိကန်ပြည်တော်စုထွေအရေးပါတဲ့ဥပဒေချမှတ်မှုတွေတိုင်းမှာနန်စီပလိုစီမပါခဲ့တာမရှိဘူးလို့ပြီးခဲ့တဲ့လွှတ်တော်သက်တမ်းမှာဒီမိုကရက်အများစုခေါင်းဆောင်တာဝန်ယူခဲ့သူအောက်လွှတ်တော်အမတ်ချက်ရှူမာကပြောပါရယ
် We cannot talk about the Affordable Care Act without mentioning Nancy Pelosi. We
cannot talk about the Affordable Care Act without mentioning Nancy Pelosi. ဥပဒေချမှတ်နိုင်ခဲ့တဲ့အကြောင်းပြောရင်နန်စီပလိုစီအကြောင်းမပါဘဲမပြီးပါဘူး။အမေရိကန်ကယ်ဆယ်ရေးအစီအစဉ်အကြောင်းပြောရင်လည်းသူပါပါတယ်။အခြေခံစောက်အောင်ဆိုင်ရာဥပဒေအကြောင်းပြောမလား။မျိုးသမီးတွေပေါ်ကြံ့ဖက်မှုဆုံးသက်ရေးဥပဒေအလွတ်သမားတိုင်းဓာတ်တူများတဲ့လောကလားစာရရှိရေးလီလီလက်ဗက်ဒက်ဥပဒေအကြောင်းမပြောမလားအမေရိကန်စစ်တပ်အတွင်းလိင်တူစုံမဲ့သူတွေစစ်မှုတန်းခွင့်ကိစ္စလားအကြောင်းအရာပေါင်းများစွာပြောကြတဲ့အခါမှာနန်စီဒီအလက်ဆန်ဒရိုပလိုစီဆိုတဲ့နာမည်မပါဘဲမပြီးပါဘူးဒါတွေအားလုံးသူဆက်ဆောင်ခဲ့တာပ
ါဒီဇင်ဘာ14ရက်နေ့ကလွှတ်တော်မှာနန်စီပလိုစီရဲ့ရုပ်ပုံကြီးကိုချိတ်ဆွဲတဲ့အခါနောက်အတွင်းအောက်လွှတ်တော်ခေါင်းဆောင်ဟောင်းချက်ရှူမာပြောသွားတာပါအရင်ကလွှတ်တော်အတွင်းမှာအောက်လွှတ်တော်ဥက္ကဋ္ဌတွေရဲ့ရုပ်ပုံတွေကိုကွန်ပျူတာချိတ်ဆွဲထားတဲ့အခန်းထဲမှာအားလုံးကအမျိုးသားတွေဖြစ်ပြီးအခုခါမှာတော့အမျိုးသမီးတယောက်ပါဝင်လာနိုင်ခဲ့တာဖြစ်ပါတယ်။ဒီလိုနေရာမှာပထမဆုံးအမျိုးသမီးဖြစ်ရတာဂုဏ်ယူသလိုနောက်ဆုံးမဖြစ်ဖို့လိုတယ်လို့နန်စီပလိုစီကဒီပွဲအတွင်းမှာပြောဆိုသွားပါတယ်
။ I'm really honored. My members had the courage to elect a woman speaker.That is not without courage.
ကျမတို့လွှတ်တော်အမတ်တွေရဲရဲဝဲဝဲနဲ့ကျမတို့အမျိုးသမီးလွှတ်တော်ဥက္ကဋ္ဌအဖြစ်ရေကောက်တင်မြှောက်ခဲ့တာကိုအင်မတန်မှဂုဏ်ယူပါတယ်။သူတို့ရဲ့ရဲဝဲပြတ်သားမှုကြောင့်ဒီလိုဖြစ်လာတာပါ။စောစောကခေါင်းဆောင်တယောက်ပြောသွားသလိုပါပဲ။အနာဂတ်မှာလည်းလွှတ်တော်ဥက္ကဋ္ဌဖြစ်လာမယ့်အမျိုးသမီးတွေဒီလွှတ်တော်တွေမှာရှိနေပါတယ်။ကျမအနေနဲ့ပထမဆုံးအမျိုးသမီးဖြစ်ရလို့ဂုဏ်ယူသလိုနောက်ဆုံးအမျိုးသမီးမဖြစ်ဖို့လည်းလိုပါတယ်။ဒါမှသာတကယ့်ကိုကောင်းမွန်တဲ့အောင်မြင်မှုလို့ပြောနိုင်ပါလေ။
နန်စီပလိုစီအမေရိကန်နိုင်ငံရေးမှာအမျိုးသမီးလွှတ်တော်အမတ်တွေအမျိုးသမီးနိုင်ငံရေးခေါင်းဆောင်တွေအများအပြားပေါ်ထွက်လာအောင်ရှေ့ဆောင်ကြိုးပမ်းခဲ့တဲ့သူပါ1989ခုနှစ်မှာပရမဆုံအောက်လွှတ်တော်အမတ်အဖြစ်နဲ့သူစဖြစ်လာခြင်းကစလို့အမေရိကန်လွှတ်တော်အတွင်းအမျိုးသမီးတွေရဲ့ပါဝင်မှုများလာအောင်ကြိုးပမ်းခဲ့ရတဲ့အကြောင်းတွေကိုတော့ အလုပ်တော်ခထတာဝန်နဲ့နောက်ဆုံးချင်းပါခဲ့တဲ့ဒီဇင်ဘာလ22ရက်နေ့ကသတင်းစာရှင်းလင်းပွဲမှာသူကအမှတ်တရအလေးပေးပြောဆိုသွားပါတယ်
။ When I came to Congress, there were 23 women, 13 Democrats, no.12 Democrats and 11 Republicans.
ဒီမှာလွှတ်တော်ကိုရောက်တဲ့ချိန်လုံးကအမျိုးသမီးအမတ်23ယောက်ပဲရှိရပါလွှတ်တော်အမတ်435ယောက်ထဲမှာဒီမိုကရက်အမျိုးသမီး12ယောက်နဲ့ Republican အမျိုးသမီး17ယောက်ရှိပါတယ်အမျိုးသားက400ကျော်တောင်ရှိပြီးတော့အမျိုးသမီးက23ယောက်ဆိုတော့ဒီလိုတော့မဖြစ်သင့်ဘူးလေဒါကြောင့်ကျမတို့ဒါကမဖြစ်မနေပြောင်းရမယ်ဆိုပြီးဆုံးဖြတ်လှုပ်ဆောင်ခဲ့ကြတာပါ
ဒီလိုကြိုးပမ်းခဲ့တဲ့ Nancy Pelosi အလုပ်တော်အခါတာဝန်ကနေအနားယူတဲ့အချိန်မှာတော့ American လွတ်တော်နှစ်ရက်ပေါင်းမှာအမျိုးသမီးလွတ်တော်အမတ်150နီးပါးအထိရှိလာခဲ့ပါတယ်။အမျိုးသမီးတွေကိုကိုကိုယုံကြည်မှုရှိအောင်အမျိုးသမီးတွေရဲ့စွမ်းဆောင်ရည်တွေတက်လာအောင် Nancy Pelosi ကရှေ့ကနေဦးဆောင်လမ်းပြခဲ့တာဖြစ်တယ်လို့ Hawaii အခြေစိုက် Asia Pacific Center for Security Studies လုံခြုံရေးလေ့လာမှုဆိုင်ရာ Asia Pacific Center ကပေါမခဒေါ်မီမီဝင်းဘတ်ကပြောပါတယ်။
သူကိုနိုင်ကလည်းအမြဲတမ်းလေအမျိုးသမီးတွေကိုပတ်မိုးပေးတယ်ပတ်မိုးပေးတယ်သူလည်းအမြဲတမ်းပြောတယ်အမျိုးတွေသူသူ့ရဲ့ quote အရင်ကြိုက်တာ be confident you know ကိုယုံကြည်ပါဗောနော်ပြီးလို့ရှိရင် be confident နောက်ပြီးတော့ကိုယ့်ရဲ့ power ကိုလည်းသိပါအမျိုးသမီးမှာ power ရှိတယ်သူအမြဲတမ်းပြောရတဲ့ဒီဟိုနေ don't agonize organize no agonize ဆိုတော့ဗာလေဝေဒနာဗောနော်ခံစားနေရတဲ့ကိုကိုယ်ပိုင်ကိုပူးပေါင်းဆောင်ရွက်ပြီးတော့ဒီစီယုံညစီယုံညာကြော်တော့မှအဲ့ဒီဥစ္စာကိုရမယ်ပေါ့နော်ဆိုအဲ့လိုမျိုးနဲ့သူကိုနိုင်ကလည်းမာတော်ဖြစ်သွားတယ်လူတွေတွေ့နောက်ပြီးလဲပြီးတော့သူကနောက်ကတက်လာတဲ့အမျိုးသမီးတွေအများကြီးတွေ့လဲသူကူညီပေးတယ်ဆိုတော့လေနှစ်ခုလောက်လိုက်တဲ့အခါမှာဒီဥစ္စာအာလွတ်တော်ထဲမှာအမျိုးသမီးတွေအများကြီးပါလာတယ်သူက US မာတယ်မကပေါ့နော်တကဘာလုံးကိုပြသွားတာအမျိုးသမီးတွေဘလို့အာ power ရှိတဲ့အကြောင်းနောက်ပြီးတော့သူပူပေါင်းဆောင်ရအမျိုးသမီးတွေလုံနိုင်တဲ့အကြောင်းပေါ့နော်အမျိုးသမီးတွေရဲ့စွမ်းရည်သူပြတော့
ကိုတယောက်ထဲရှေ့ရောက်လေးလို့မကြည့်ပဲကိုလိုပဲအမျိုးသမီးကောင်းဆောင်တွေပေါ်ထွက်လာအောင်လုပ်ဖို့အရေးကြီးတယ်ဆိုရာကိုနန်စီပလိုစီလမ်းပြခဲ့တယ်လို့ပဲတခြားအမျိုးသမီးတွေလည်းစံနမူနာယူတဲ့လူတော်မူမီဝင်းဘတ်ကပြောပါတယ်နန်စီပလိုစီဟာအမေရိကန်ပြည်အောင်စုမှသာမကကမ္ဘာ့ထွန်းအားလူခွင့်ရေးနဲ့ဒီမိုကရေစီထွန်းကားရေးအတွက်ရှေ့တန်းကနေရက်တီပြောဆိုတဲ့သူတူဖြစ်ပါတယ်မြန်မာဒီမိုကရေစီကိုအားပေးထောက်ခံသူဖြစ်တယ်လို့2015ခုနှစ်ကအမေရိကန်ပါတီကြီးနှစ်ရပ်စလုံးကလွှတ်တော်အမတ်တွေပါဝင်တဲ့အဖွဲ့ကိုဦးဆောင်ပြီးမြန်မာနိုင်ငံကိုကိုယ်တိုင်သွားရောက်ခဲ့မှုပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုရှုံချပြီးဒီမိုကရေစီလှုပ်ရှားမှုကိုလျှောက်ရကူညီပံ့ပိုးနိုင်မဲ့ပြဋ္ဌာန်းချက်တွေပါဝင်တဲ့အမေရိကန်မျိုးသားကာကွယ်ရေးအဥပဒေ NDAA ကိုလွှတ်တော်အတွင်းသူ့ရဲ့ဦးဆောင်မှုအောက်မှာပဲပြီးခဲ့တဲ့နှစ်တုန်းကပြဋ္ဌာန်းနိုင်ခဲ့တာပါ
။သူကအမြဲတမ်းမျှတတဲ့အမျိုးသမီးပေါ့နော်ဆိုအကြောင်းမလို့လေသူရဲ့ခေါင်းဆောင်မှုအောက်မှာဒီ NDAA မြန်မာနိုင်ငံကိုအာ support ရဖို့အတွက်လည်းအောင်မြင်သွားတယ်ဆိုတော့အဲနောက်ပြီးတော့အရင်တော့ကလေသူကဒေါ်စုကိုလည်းရန်လေးစားပါတယ်ဆိုတော့လေ another နောက်ထပ်အမျိုးသမီးခေါင်းဆောင်တယောက်ကိုပေါ့နော်သူကလည်းကူညီပေးပါတယ်ဆိုတော့လေမြန်မာနိုင်ငံအမြဲတမ်းလုပ်ပြီးရဲ့ human rights နဲ့ပတ်သက်ပြီးတော့လည်းသူအမြဲတမ်းတက်တက်ကြွကြွလုပ်ပြီးတယ်ဆိုတော့မြန်မာနိုင်ငံနိုင်ငံသားတွေအတွက်ပေါ့နော်သူအရန်ဂျေဆုအာတင်ဖို့တင်စရာရှိတယ်ပေါ့
အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကတော့နန်စီပလိုစီဟာအမေရိကန်သမိုင်းမှာအကောင်းဆုံးစွမ်းဆောင်နိုင်တဲ့အတော်ဆုံးလွှတ်တော်အမတ်လို့ဂုဏ်ပြုပြောပါတယ်ပြည်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကလည်းနန်စီပလိုစီဟာအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်ထူးခြားပြောင်မြောက်တဲ့ဦးဆောင်မှုပေးနိုင်ရုံသာမကဒီမိုကရေစီစံတန်မိုးတွေကိုအထူးထိန်းသိမ်းကာကွယ်ဆောင်ရှောက်သူလို့ချီးကျူးပြောဆိုပါတယ်
You were not just a speaker of your house in this democracy, but you were a great defender of
ခင်ဗျားဟာဒီမိုကရေစီနိုင်ငံကြီးမှာအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ရုံတသက်မဟုတ်ပဲဒီမိုကရေစီစံတန်ဘိုးတွေကိုအထူးကာကွယ်ထိန်းသိမ်းစောင့်ရှောက်သူဖြစ်ပါတယ်ရွေးကောက်ပွဲတွေကိုလေးစားဖို့ဒီမိုကရေစီတန်ဘိုးတွေကိုကာကွယ်ထိန်းသိမ်းဖို့စကားနဲ့ရောလက်တွေ့ပါကိုယ်တိုင်လှုပ်ဆောင်ပြခဲ့သူဖြစ်ပါတယ
်အမေရိကန်ခေါင်းဆောင်တွေတောင်မှကကမ္ဘာခေါင်းဆောင်တွေကပါလေးစားအသိမှတ်ပြုရတဲ့နန်စီပလိုစီဟာလူမှုတိုင်းဝိုင်းအတွင်းအမျိုးသမီးတွေနဲ့ပတ်သက်တဲ့တွေးခေါ်ယူဆမှုတွေပြောင်းလဲလာအောင်လုပ်ခဲ့တဲ့သူပါပဲလို့ဒေါ်မီမီဝင်းဘတ်ကလည်းပြောပါတယ်
။သူထားသွားတဲ့အမွေနှစ်ကပေါ့နော်။သူခုနအဲ့ဒီပြောသလိုပဲသူပြသွားတာကအမျိုးသမီးတွေကလုံနိုင်တယ်။နော်။အမျိုးသမီးတွေဦးဆောင်နိုင်တယ်။ You know သူတို့မှာအရေးချင်းဦးဆောင်နိုင်တဲ့အရေးချင်းတွေအများကြီးရှိတယ်လို့သူကပြသွားတာ။အဲ့ပြသွားတာအနောက်ပြီးတော့နောက်အဲ့ဒါသူများအဲ့ဒါ society ကိုပြသွားတယ်နောက်လည်းပြီးလဲအမျိုးသမီးတွေအတွက်လဲသူက model လုပ်ပေးသွားတယ်ဆိုအမျိုးသမီးတွေ you know အခုဆိုလို့ရှိရင် speaker of the house လို့ပြောလိုက်လို့ရှိရင် အရင်တော့ဆိုလို့ရှိရင်ယောက်ျားပဲခေါင်းထဲမှာဝင်လာတယ်အခုကျတော့အမျိုးသမီးဝင်လာပြီ right ဆိုအဲ့ဒီဥစ္စာကကလေးတွေ main ကလေးတွေငယ်ငယ်လေးတွေသူတို့ဘာတနေ့ဘာဖြစ်ချင်လဲဆိုတော့သူတို့ dream ပေါ့နော်လုတ်တဲ့အခါမှာသူတို့အနာဂတ်အတွက် dream လုတ်တဲ့အခါမှာအဲ့ဒီဥစ္စာအရင်ကြီးကြီးတယ်ဆိုအဲ့ဒါသူ့ရဲ့အမွေနဲ့ပဲလို့ပြောလို့ရတယ် change the mindset no mindset ကိုပြောင်းအောင်လုပ်လိုက်တာ yeah.
မေလန်းပြည်နယ်ဘော်တီမိုးမြို့မှာ1940ခုနှစ်မတ်လ26ရက်နေ့မှာမွေးဖွားခဲ့တဲ့နန်စီပလိုစီဟာနိုင်ငံရေးဆင်နာရှိတဲ့မိသားစုကနေဆင်းသက်လာခဲ့တဲ့သူပါ။ဖခင်ဖြစ်သူသောမတ်စတီအလက်ဆန်ဒရိုဂျူနီယာဟာအောက်လွှတ်တော်အမတ်တူဖြစ်ခဲ့သလိုပဲဘော်တီမိုးမြို့ရဲ့မြို့တော်ဝင်အဖြစ်နဲ့12နှစ်ကြာဝင်ချမ်းခဲ့တဲ့သူပါ။အလားတူအကိုဖြစ်သူကလည်းဘော်တီမိုးမြို့တော်ဝင်အဖြစ်နဲ့6နှစ်ကြာဝင်ချမ်းခဲ့တာမို့နန်စီပလိုစီဟာလည်းမိသားစုအဆင်လာကိုဆက်လက်ထိန်းသိမ်းခဲ့တဲ့သူလို့ပြောရမှာပါ။အလုပ်တော်ဥက္ကဋ္ဌတာဝန်တွေကနေအနားယူတဲ့အချိန်မှာတော့နန်စီပလိုစီဟာအသက်82နှစ်ရှိပါပြီ။လွှတ်တော်မှာအကြီးကျယ်တာဝန်တွေဆက်မယူတော့ပေမဲ့လို့သူကိုယ်စားပြုတဲ့ကယ်လီဖိုးနီးယားပြည်နယ်မဲဆန္ဒနယ်12ရဲ့လွှတ်တော်မှအဖြစ်တော့ဆက်လက်တာဝန်ထမ်းဆောင်နေစေဖြစ်ပါတယ်။သူမတူတဲ့စွမ်းဆောင်မှုတွေနဲ့အမျိုးသမီးတွေရဲ့ဦးဆောင်နိုင်မှုစွမ်းရည်တွေကိုအများပြည်အောင်ပြခဲ့တဲ့နန်စီပလိုစီဟာအမေရိကန်မျိုးသမီးတွေအတွက်သာမကကမ္ဘာတစ်ဝန်းကအမျိုးသမီးတွေအကြွက်ပါဆန္ဒမူနာယူစရာအမျိုးသမီးကောင်းဆောင်အဖြစ်နဲ့သမန်းဝင်ကျင်းရခဲ့တဲ့သူဖြစ်တဲ့စရာကိုတင်ပြရင်းနဲ့ပဲဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်။ကျမခင်ဗျာပြပါရှင
်။မခင်ဖြူထွေးစီစဉ်တင်ဆက်ပေးခဲ့တဲ့အမျိုးသမီးကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။သိပ္ပံနဲ့ဤပညာကဏ္ဍမတိုင်ခင်မှာတော့သုတဆုံလေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမဲ့ရဲ့သုတဆုံလေးအမေရိကန်တခွင်အစီအစဉ်မှာတော့ထရက်ကားကြီးတွေမောင်းမှုအတွက်သူဘလို့လေ့လာတင်ယူခဲ့ရသလဲဆိုတာနဲ့လုပ်ငန်းခွင်တွေကအတွေ့အကြုံတွေကိုအင်ဒီယားနာပြည်နယ်ဖော့ဒ်ဝင်းမြို့ကကိုသိန်းထွန်းအောင်ကပြောပြပေးထားပါတယ်ကိုအောင်ကတင်ဆက်ပေးထားတာယူဇာနာစင်ပါရှင
်အမေရိကန်တယ်ယူပူဆောင်ရင်ကဏ္ဍမှာအဓိကလိုအပ်ချက်တစ်ခုကတော့ထရက်ကားမောင်းသမားအလုံလောက်မရှိဖြစ်နေတာပါအခုလိုလိုအပ်ချက်ကိုမဖြည့်ဆည်းနိုင်မှုဆိုရင်ဈေးကွက်အတွင်းကုန်စည်ပြက်လက်ကုန်မလားဆိုပြီးတော့လဲစိုးရိမ်မှုတချို့ရှိပါတယ်။ထရက်ကားလောကကိုဝင်ဖို့ဘာတွေကြိုတင်ပြင်ဆင်ဖို့လိုမလဲ။ဘာတွေစောင့်ဖို့ရှောင်ဖို့လိုမလဲဆိုတာကိုထရက်ကားမောင်းနေသူတူဦးဖြစ်တဲ့ကိုသိန်းထောင်အောင်ကိုမြင်ကြည့်ရမှာပထမဆုံးစပြီးတော့ရင်ဆိုင်ရတဲ့အခက်အခဲကိုအခုလိုပြောပြပါရစေ
။ပထမဆုံးအနေနဲ့ခက်တဲ့ခက်ခဲတဲ့ရင်းနှီးရင်ဆိုင်ရခဲ့တာပါလဲဆိုတော့အင်္ဂလိပ်စာ second language ဖြစ်တဲ့အတွက်ကြောင့် license ရဖို့အတွက်လက်နက်ပါမစ်ဖြည့်တဲ့အခါမှာစပြီးတော့မှခက်ခဲဆက်တွေ့တယ်။အဲ့မှာကျွန်တော်ဆိုရင်5လနဲ့6လလောက်ကျွန်တော်တော်တော်ဖတ်လိုက်ရတယ်။ဖတ်ပြီးတော့မှကျွန်တော်2ချိန်ဖြည့်ရတယ်ပထမတစ်ချိန်မအောင်ဘူး။နောက်တစ်ချိန်ကျွန်တော်ဖြည့်ရတယ်။တကယ်2ချိန်ဖြည့်မှကျွန်တော်လက်နက်ပါမစ်အောင်တယ်။လက်နက်ပါမစ်အောင်ပြီးတော့လည်း license ရဖို့အတွက်သင်တဲ့တက်ရတယ်။သင်တဲ့တက်ရမှလည်းအဲ့လိုပဲဒီဟိုဒီအင်္ဂလိပ်စာနဲ့ပတ်သက်ပေါ့နော် language barrier ကြောင့်ခက်ခဲရှိတယ်အဲ့ဒါကိုဟိုတော်တော်ကြိုးစားပြီးဖြတ်ပြီးတော့မှပဲကျွန်တော်တို့ဒီကားမောင်းသမားဘွားကိုရောက်ခဲ့တာပေါ့
ဘာသာစကားအခက်ခဲကိုကျော်လွန်နိုင်မှုဆိုရင်လဲအားဆိုင်လေ့လာဖို့အရေးကြီးကြောင်းသူကပြောရတယ
်နီလန်းကတော့အမျိုးမျိုးရှိတယ်အာကျွန်တော်သွားတဲ့နီလန်းကတော့ကျွန်တော်တို့လန်နက်ပါမစ်စပြည့်တဲ့ခါမှာအခက်ခဲစတွေ့တယ်အဲ့စတွေ့တဲ့ဟာကိုကျွန်တော်တို့ကြိုဖြတ်နိုင်တယ်အဲ့တွေ့တဲ့နီလန်းကဘာလဲဆိုတော့ကျွန်တော်တို့ manual book ကိုညံ့ညဖတ်ရမယ်ခဏခဏဖတ်ရမယ်အဲ့အောင်ဖတ်လေလေကျွန်တော်တို့လာမဲ့မိကုံးလေးကိုသိလေလေပဲကျွန်တော်လည်းအဲ့လိုမျိုးကျွန်တော်ခါပေါင်းများစွာဖတ်ပြီးတော့မှကျွန်တော်လာတဲ့ဒီလာတဲ့မိကုံးလေးကိုကျွန်တော်ဖြေနိုင်ခဲ့တာ
ထရက်ကားမောင်းတင်နှံတက်ပြီးတဲ့အခါမှာလေကိုအလုပ်လုပ်တဲ့ခန့် logistic company ကအနီးကပ်ကြီးကျက်တင်ပြပေးတဲ့သူနဲ့အတူလာနေချီမောင်းပြီးမှသာတယောက်တည်းမောင်းခွင့်ရတာကိုလည်းသူကအခုလိုရှင်းပြပါဗျာ
ကျွန်တော်ဟိုပထမဦးဆုံးကာသမာဘွားရောက် offer လုပ်တာဒီ company ကစတာဒီကုမ္ပဏီကကျွန်တော် offer လုပ်တယ် offer လုပ်တဲ့ခါမှာကျွန်တော်ကိုသူတို့ဟိုတစ်လခွဲနှစ်လနေပါလောက်ကျွန်တော်ကို train ပြီးတော့မှကျွန်တော်ကိုသူတို့ပိုင်တဲ့ကားကိုကျွန်တော်အပ်ပြီးတော့အပ်တယ်အဲ့တော့မှကျွန်တော် OTR နဲ့ကျွန်တော်စမောင်းတာပေါ့ OTR ဆိုတော့ over the road ပေါ့နော်လမ်းပေါ်ကနေကျွန်တော်တို့တစ်ပတ်တစ်ခါသို့မဟုတ်တစ်လတစ်ခါလောက်မှအင်ဂျင်ရတဲ့အလုပ်ကိုကျွန်တော်စလုပ်ရတာ
ကွန်တိန်နာတွေကိုဘယ်လိုပုံစံမျိုးနဲ့တည်ယူပို့ဆောင်ပေးရလဲဆိုတာကိုလည်းအခုလိုပြောရတယ
် schedule တွေကတော့အမျိုးမျိုးရှိတယ် OTR တို့ခေါ်တဲ့ over the road ရှိတယ် regional တို့ခေါ်တဲ့ဒီ၄ပြည်နယ်၃ပြည်နယ်လောက်ပေါ့เนาะအဲ့လိုမျိုးပတ်မောင်းရတဲ့အလုပ်ရှိတယ်အဲနောက်တစ်ခုကတော့ dedicate ပေါ့เนาะအလုပ်တစ်လုပ်ကိုဆွဲသွား ပြန်လာယူနောက်တလုတ်ဆွဲဝါပြန်လာယူအဲ့လိုမျိုးပေါ့နော်တလုတ်ပြီးတလုတ်ဆွဲတဲ့ dedicate run ဆိုတာလည်းရှိတယ်အဲနောက်တစ်ခုကတော့ဟိုကိုလိုချင်တဲ့လုတ်ကိုယူပြီးတော့မှဟိုပေါင်းတယ်ပြီးတော့မှမလိုချင်ကိုပေါ့ကိုနေနေတယ်ဒါပေါ့နော်ဒါ owner operator တွေရဲ့လုတ်ပေါ့နော်သူကအဲ့လိုမျိုးအလုတ်တွေရောအမျိုးမျိုးရှိတယ်ဒါပေမဲ့အခုကျွန်တော်လုတ်နေရတော့ dedicate run ဖြစ်တဲ့ trailer တစ်ခုကိုယူတယ်အဲ့ထွေလာတစ်ခုကပစ္စည်းကိုသချပေးတယ်ပြီးရင်နောက်ထွေလာတစ်ခုကိုပြန်လာဆွဲတယ်ဆိုတော့အဲ့ဟာကိုကျွန်တော်အခုက dedicate run လုပ်တာပေါ့နော်ကျွန်တော်ဒီလုပ်လုပ်နေတာအခုက
ကောလိတ်ကနေစက်ပစ္စည်းပြပြင်ထင်းသေးရင်းနဲ့ဘွဲရခဲ့ပေမဲ့လည်းဘာကြောင့်ကုန်တင် truck ကားကြီးမောင်းခဲ့တာလဲဆိုတာကိုသူကအခုလို့ပြောပါတယ
်အာစိတ်ကူကတော့နှစ်ခုတစ်ခုကတော့ငွေငွေကောင်းတယ်တစ်ခုကတော့ကျမ်းမာရေးကြောင့်ကျွန်တော်ကဒုက္ခိတကျွန်တော်နောက်9နှစ်ဆိုရင်ကျွန်တော်ကျန်တဲ့အလုပ်တွေကျွန်တော်မလုပ်နိုင်တော့ဘူးအဲ့အတွက်ကြောင့်ဒီလောက်ကိုကျွန်တော်ရွေးချယ်တယ်ဒီလောက်ကလည်းအသက်65နှစ်ကနေတက်80အထိလက်ရှိမောင်းနေတဲ့အဖိုးကြီးဖွားကြီးတွေရှိနေတယ်သူတို့ညင်ပြီးတော့မှငါလည်းဒီလောက်ကိုလုံနိုင်ပါမယ်လို့ကျွန်တော်ယုံကြည်ချက်နဲ့ကျွန်တော်ဒီလောကတွေရောက်ခဲ့တာ
အမေရိကန်တည်ယူပို့ဆောင်ရေးကဏ္ဍမှာကားလုပ်ငန်းရေးပါပုံကိုကိုသိန်းထောင်ကအခုလို့ရှင်းပြပါတယ
် truck car လောကက industry ရဲ့เนาะကျွန်တော်တို့စက်မှုလက်မှုလုပ်ငန်းတွေရှိနေသူရဲ့ဒီ truck car လုပ်ငန်းရာရှိလိမ့်မယ်စက်မှုလက်မှုလုပ်ငန်းမရှိတော့မှဒီထွက်ကားလုပ်ငန်းရရက်သွားမှာအဲကြောင့်ထွက်ကားတွေကစက်မှုလုပ်ငန်းရှိနေသေးထွက်ကားတွေရှိမယ်ရှိတော့ထွက်ကားကလည်းစီးပွားရေးရဝင်ငွေကောင်းမယ်နောက်တစ်ခုကဘလို့လူမျိုးတွေအတွက်ရနိုင်လဲဆိုတော့အာလူမျိုးတိုင်းရနိုင်တယ်ပုံစံမျိုးတိုင်းလာနိုင်တယ်ဒုက္ခိတာလည်းမောင်းလို့ရတယ်ခြေတော့အောက်တစ်ပိုင်းအောက်တစ်ပိုင်းတည်နေတဲ့လူတော့မှမောင်းနိုင်တယ်ဆိုတော့ဟိုဒီလောက်ကလူတိုင်းကိုမောင်းလို့ရတော့ဗောနော်ကျွန်တော်ပြောချင်တော့
အမေရိကကိုရောက်ခါစားမှာတော့ဘဝအသက်ပြန်ဆားရတာကြောင့်ရရအလုပ်တွေလုပ်ခဲ့ရသလိုတဖြည်းဖြည်းကိုယ့်ဘဝကိုကြိုးစားတည်ဆောက်ခဲ့ရတာကိုလည်းအခုလိုပြောပါရစေ
။ကျွန်တော်18နှစ်ရှိပြီအမေရိကမှာ။ဒါမင်းနဲ့အလုပ်ကတော့ကျွန်တော်ကဆက်မှုလက်မှုနဲ့ပတ်သက်တဲ့လုပ်ငန်းတွေပေါ့နော်။စက်ရုံလုပ်ငန်းတွေမှာကားလုပ်ငန်းတွေနောက်စားသောက်ကုန်နဲ့ပတ်သက်ဟိုထုတ်တဲ့လုပ်ငန်းတွေမှာကျွန်တော်လုပ်ခဲ့တယ်။ Or machine setup အနေနဲ့ကျွန်တော်လုပ်ခဲ့ဘူးတယ်။အာနောက်တစ်ခုက operator နဲ့လည်းကျွန်တော်လုပ်ခဲ့ဘူးတယ်။ဆိုတော့လောက်ကတော့၄၅ခုတော့ကျွန်တော်လုတ်ခဲ့ဘူးတယ်ဒါပေမဲ့ကျွန်တော်တွေ့ပေါ့နော်အဆင်ပြေဆုံးလောက်ကတော့ဒီလောက်ပါပဲဒီလောက်ကကျွန်တော်တွေ့အဖက်ဖက်ကလည်းအဆင်ပြေတယ်လို့ကျွန်တော်ယုံကြည်တယ
်ကားလောကကိုဝင်ရောက်ခြင်းတွေအနေနဲ့ဘာတွေဆောင်ဖို့ရှောင်ဖို့လုပ်မလဲဆိုတာကိုလည်းသူကအခုလိုအကြံပေးတော့ပါတယ်ခင်ဗျာ
ခရက်ကမောင်းကျင်တဲ့လူတွေဟိုပြောကျင်တာပေါ့ဗျာပထမတစ်ချက်ကမောင်းဖို့စံနာရှိတယ်ဆိုရင် violation ဘာတစ်ခုမှမဖြစ်ဖို့အရေးကြီးတယ်violation ဆိုတာအကုန်လုံးပဲ personal လည်းပါမယ်ကားနဲ့လည်းပတ်သက်တဲ့ပါမယ်အတချို့ဆိုရင်လည်းမမိမရိုက်လိုက်လို့ဟိုရဲဖမ်းခံရတယ်ဒါလည်း violation ပဲလုံးဝဟိုပြဿနာရှိတယ်ဒါတွေရပါတော့เนาะနောက် criminal လည်းပတ်သက်တဲ့ဟာတွေလုံးဝမဖြစ်ဘူးเนาะသုံးခုကင်းဖို့တော့ကျွန်တော်ဟိုပြောကျင်တယ်တစ်ခုကမိမပေါ့เนาะမိမသုံးမဟုတ်မိမကလည်းယောက်ျားအိမ်နောင်တွေမဖောက်ပြန်ဖို့အရေးကြီးတယ်ပထမချက်ဒုတိယတစ်ချက်ကလောင်းကစားဘာလောင်းကစားမှမလုပ်တာအကောင်ဆုံးပဲတတိယချက်ကမူရီစေဘာမှာတော့မှသူကအကုန်လုံးပါတယ်အရက်ပေါ့နော်အရက်ကတော့ဗျာတောက်မယ်အဲတောက်ပြီးမောင်းနဲ့ဒါမင်းနဲ့မူရီစေဘာလုံးဝလုံးလို့မရဘူးကျွန်တော်ဆိုရင်ဗျာ random test အများတန်းထိတယ် random test ပေါ့နော်ကျွန်တော်ကပြီးခဲ့တဲ့ပတ်ရတယ်ကျွန်တော် random test ရှိတယ်သူကအဲ random test ထိတာနဲ့ဟိုဘာလို့ဆိုတော့ကျွန်တော်ဘလူးမမပြောဘဲနဲ့ company ကနေကဲမီသွားစစ်ဆိုပြီးမှဆောက်ရပေးလိုက်တယ်ချက်ချင်းသွားစစ်ပေးရတယ်အဲ့မှာကျွန်တော်ကမူရီစီဘာတစ်ခုသုံးဆွဲနိုင်ရပေါ်တာပဲဒီအချက်၃ချက်နဲ့ကင်းနေဆိုရင်ထွက်ကားလောကကို AC လုပ်လို့ရတယ်မတက်တဲ့ဟာတော့လူတိုင်းတင်ကြတာပဲပေါ့နော်ကျွန်တော်တို့လည်းတင်ရတာပဲဒါမင်းနဲ့တင်ပေးမဲ့လူတွေရှိတယ်ဟိုကုညီပေးမဲ့လူတွေရှိတယ်ဒါမင်းနဲ့ဒီအချက်၃ချက်တာမကင်းလို့ရတော့ကျွန်တော်တို့ဒီလောကထဲကိုမဝင်တာအကောင်းဆုံးပဲအဲ့ဒါတော့အကြံပေးချင်တယ
်ဝင်ဝင်ကောင်းတဲ့လုပ်ငန်းဖြစ်ပေမဲ့လည်းကိုလို့ရတဲ့လုပ်ငန်းဝင်အနေထားလိုက်မိသားစုနဲ့တရင်ပတ်လာနဲ့ချီခွဲခွာနေရနိုင်တာကိုလည်းသူကထောက်ပြသွားတယ်။မိသားစုနဲ့ခွဲပြီးတော့နေရတဲ့အတွက်ကလေးရှိတဲ့မိသားစုတွေမှာဆိုရင်ကလေးចောင်းဖို့ចောင်းជို့အပြင်အခြားအိမ်တော်ရေးပြိပခတွေလည်းရှိလာနိုင်တာပါ။ပြည်နယ်အလိုက်ဒေသအလိုက်ကုမ္ပဏီအလိုက်ကိုလုပ်ကံရတဲ့အခြေအနေကလည်းအမျိုးမျိုးကွဲပြားနိုင်ပါတယ်။တချို့နေရာတွေမှာဆိုရင်တရက်ကိုသတ်မှတ်ချိန်၁၇နာရီလောက်မောင်းနိုင်ပေမဲ့တချို့နေရာတွေမှာတော့ကုန်တင်ချိန်ကိုနိုင်နဲ့ချီဆောင်ရတာမျိုးလည်းရှိတတ်ပါတယ်။ဒါပေမဲ့လည်းပွဲလက်မှတ်မလို့ပဲတစ်နှစ်ကိုဝင်ငွေသိမ်းချီရနိုင်တဲ့အခြေအနေကလည်းတချို့အတွက်တော့ဆွဲဆောင်စရာဖြစ်နေတယ်ခင်ဗျာ
။ကွာ
ောင်စီစဉ်တင်ဆက်ပေးခဲ့တဲ့သုတဆောင်လေးအမေရိကန်တစ်ခွေအစီအစဉ်မှာရှင်ဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးကြပါရစေ။မြမမြဝကျွန်းပေါ်စိုက်ကင်းနေမှာအာဆနစ်အစိတ်တင်တာနဲ့တောင်တန်းတွေကလှေကလေးစိုက်ကွင်းတွေရဲ့မြေစည်းလွာတွေကိုထိမ့်မှုနောက်အပူပိုင်းစိုက်ကွင်းမြေအောက်ရေတွေထိမ့်မှုပါသုံးနိုင်တဲ့ဗက်တီဘာမြက်အကြောင်းကို organic စိုက်ပျိုးတောင်သူတွေကိုတင်နှန်းပေးနေတဲ့ဇီဝနည်းပညာရှင်ဒေါက်တာတန်းတန်းစိန်ကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းထားတာကိုပြန်ပြီးတော့ထုတ်လင်းပေးလိုက်ပါတယ်ရှင်
ဒီ vertebrate မြက် site တန်းနဲ့ပတ်သက်ပြီးတော့ site ပြည်သမားတွေပေါ့နော်တန်တန်းနေလဲပေးနေတယ်ဆိုတော့ဒီ vertebrate မြက်ကိုဒီမြန်မာနိုင်ငံမှာပေါ့နော်ပထမဆုံးဒီမြေဝချင်းမော data မှာဘယ်လိုသုံးတင်လဲပြောပြပေး
အရာဝေးတိုင်းဆိုရင်ဒီပင်လယ်ရေအတက်ကြာကြောင်ဖြစ်တဲ့ arsenic တွေရှိတတ်တယ်ဒါတွေကတော့လူကြောင်မဟုတ်ဘူးသူရဲ့တဘာဝအစိတ်တွေရှိရခါအဲ့လိုမျိုးရှိရနေရာကြီးဆိုလို့ရှိရင်ကျမတို့ကဗက်တီဘာမြက်ကိုဆိုက်လိုက်တဲ့အခါမှာသူကအဲ့အစိတ်ကိုခံနိုင်ရလဲရှိရစုပ်လဲစုပ်ယူ phyto utilization phyto stabilization ပေါ့အပင်ကစုပ်ယူလိုက်တယ်စုပ်ယူပြီးသုံးလိုက်တယ်နောက်အပင်ထဲမှာတည်နေတယ်နောက်အပင်ကနေစစ်ပေးတယ်အဲ့လိုမျိုးပေါ့အဲအဲ့လိုမျိုးအနေနဲ့သူကအတုံးချမြို့ဝကျောင်းမော်ရီမှာဟိုသူကပညာရှင်ကဟိုဆိုဘက်ပေါင်းဆောင်ကပါဝင်ရမယ့်ကိစ္စဖြစ်နေရပါတော့နော်မြို့ဝကျောင်းမော်မှာဒီအဆက်နဲ့အစိတ်တင်တဲ့ဒေတာတွေဖြစ်နေတယ်ဖြစ်နေရဆိုကျွန်မတို့ကတော့အများတော်အဖြစ်တော့မိုးရေခံတောက်တာအဲ့လိုပြောထားတယ်မိုးရေရှိရဲ့ရေခံနေပေါ့ရေခံနေမှာတချို့ဟာတွေဆိုလို့ရှိရင်စီးဆင်းတဲ့လမ်းကြောင်းတွေမှာဒီကံရဲ့ပတ်လည်မှာဗတိပံမြက်ဆိုင်ဖို့ပေါ့နော်အဲ့ဒါမျိုးတွေပေါ့အဲ့ဒါမျိုးတွေလှုပ်စီခြင်း ਨੇ နောက်ပြီးတော့ဒီကံရည်တွေမှာပေါ့နော်ဗတိပံမြက်ကိုဖောင်ဖွဲ့ပြီးတော့အစိတ်ထုတ်ယူမှုတွေအဲ့ဒါမျိုးတွေလည်းလှုပ်ချင်တယ်ပေါ့ဒါပေမဲ့လည်းဟိုကျမဆိုက်ချင်တဲ့ပညာရှင်တယောက်တည်းနဲ့မဖြေရှင်းနိုင်ဘူးပေါ့နော်သူရဲ့ဓာတ်ခွဲကန်းတွေလိုတယ်ဒီအာဆနစ်ကရော့သွားမှလားညားလာမှလားနောက်တစ်ခုကကျတော့ကျန်းမာရေးရနေပြီးတော့လုပ်ထားတဲ့ဆာရန်နေလဲရှိရဆံမရတချို့တွေကတော့ပေ150တွင်းရင်တော့အဆင်နဲ့ပါတယ်400တွင်းတော့မပါဘူးဆိုတာမျိုးတွေလဲရှိရဆံမအဲ့ဒါမျိုးတွေလဲရှိတော့ကျမတို့ကပညာရှင်ပေါင်းစုံစုပြီးတော့ဟိုမြဝကျောင်းမော်ရဲ့ရေအတက်ကြနေရာတွေမှာပဲစိုက်တင်သလားဒါအင်ဂျင်နီယာတွေနဲ့လဲပေါင်းပြီးတော့လုပ်ရမယ်လို့ကျမမှန်းထားတယ်ဒါပေမဲ့အဲ့ဒီတားလူတွေကတော့အစိတ်တင်နေဆိုတာသူတို့ရဲ့ဘဟုတုတ္တရိယာလည်းသိနေတယ်။အဲမြို့ဝကျောင်းမောင်ကထွက်တဲ့ဆန်နေမှာလည်းအာဆနစ်ပါတယ်ဆိုတာဒီနိုင်ငံတကာကအယောင်းတဲ့နိုင်ငံတွေကအဖြေရလဲသိရတယ်ပေါ့ဆံမရယ်။ဒါပေမဲ့လည်းဒါရီယာကျမတို့ဒီပညာရှင်ဖွဲ့ပေါင်းပြီးတော့မှဟိုတခွဲခန်းနေနဲ့အဲတက်ညီလက်ညီလှုပ်ဖို့လိုတယ်ပေါ့။ဒီဆရာဦးတိတ်မော်တို့ဘက်ကလည်းမအိုဘင်းတို့ပန်းတနော်ရုံးဘက်မှာပြိုခင်းနေထောင်ထားတာအများကြီးရှိပါတယ်။ကျမအနေနဲ့ကလည်းကြောင်ကုန်းဘက်မှာထောင်ထားတယ်။တစ်ချိန်ချိန်မှာလိုအပ်လို့ရှိရင်သုံးပြုနိုင်အောင်ဆိုပြီးတော့လုပ်တယ်ပေါ့ဆရာမ။အဲ့ဒါတွေကတော့ဟိုကျမတို့
ဘာကျင်းပေါ်မှာလုပ်ချက်နေတယ်နော
်။စူးစမ်းမှာ
ဟုတ်ကဲ့ပေါ့နော်။တောင်တန်းနေများတဲ့ data တွေပေါ့နော်။ဟိုကချင်လို့ချင်းလို့ဒီရှမ်းပြည်နယ်ဒီအဲ့လို data တွေမှာဆရာမ regular net ကိုဘယ်လိုပုံစံနဲ့အတုံးပြတယ်မှ
ာအဲ့ဒေတာတွေမှာခြားတော့ဟိုတောတောင်တွေခုတ်တာပေါ့နော်တောတောင်တွေခုတ်တဲ့အခါမှာဒီရေဟာစိတ်ဝင်တဲ့ရေထက်စီးဆင်းတဲ့ရေကပိုများတယ်ဘာကြောင့်လဲဆိုတော့တပင်တက်တော်တွေမရှိတော့တဲ့အတွက်အဲ့လိုမျိုးဒေတာတွေကိုဥမာသူတို့ကတောင်ရလုတ်တဲ့အတွက်ခုတ်တာတော်တော်များများရှိရယ်ဆိုရင်ကျမတို့ကဘယ်လိုအကြံပေးရလဲဆိုတဲ့အခါမှာကျမတို့ကကွန်ထရိုးလိုက်ပေါ့ကွန်ထရိုးလိုက်ဆိုအမြင့်တူတဲ့နေရာတွေလိုင်းဆွဲပြီးတော့ဗတိပံမြက်ကိုအရင်စိုက်ပါလို့ကျမတို့အကြံပေးပါအဲ့ဒီခါမှာ तू ကဒီတောင်ကအဲ့လိုဆောင်းနေပြီမဲ့ဗတိပံစိုက်လိုက်တဲ့ခါမှာစီးလာတဲ့ရေကဒီဗတိပံမြက်တန်းရဲ့အခြေကိုတွားပြီးစုတဲ့ခါမှာတဖြည်းဖြည်းနဲ့ तू ကဒီဆောင်းနေတဲ့ဟာတဖြည်းဖြည်းနဲ့ပြေးလာပြီးတော့လေကတဲ့ပုံစံပေါ့အဲ့ဒါကိုတော့ကျမတို့ညို့ယူလေကတဲ့ပေါ်ချင်းလို့ခေါ်တာပေါ့နော်တဖြည်းဖြည်းနဲ့ဒီစီးဆင်းလာတဲ့ရေကဝရောခနဲ့ကြမတော်ပဲနဲ့အဲ့ဗတိပံမြက်တန်းတွေကိုအဆင့်ဆင့်ပေါ့သူကအမြင့်တူကွန်ထရိုးလိုက်ဆိုင်ထားတဲ့အတွက်လေစီးဆင်းလာတဲ့ရေနဲ့ပါလာတဲ့ညီစီရွာတွေကဗတိပံမြက်တန်းမှာတင်ကြရင်နဲ့ခြာလာတဲ့ခါခြာတော့ သူကလှေကတက်လို့ပြေးလာတော့အဲ့လိုမျိုးဖြစ်လာတဲ့ခါမှာကျမတို့ကအဲ့လိုမျိုးပြေးလာတဲ့နေရာတွေမှာဒီမှာ coffee ပြန်စိုက်ဖို့နောက်ပြီးတော့ဒီတက်တော်ပင်ပေါ့သီးနှံတက်တော်ရောနှောစိုက်ချင်နေပေါ့အဲ့ဒါတွေကိုလှုပ်ဖို့ပေါ့ပြီးတော့ Betty Bar ကကြတော့2လ3လဆိုအပင်ဖြစ်တယ်ဖြစ်တယ်ဆိုတော့ခါမမသူ့ရဲ့မြေကြီးကအဲ့လိုလေးဖြစ်သွားပြီ6လလောက်ဖြစ်သွားပြီတော့မှကိုလိုချင်တဲ့ပင်ကိုစိုက်ဖို့ပေါ့နော်ဒီတော့ဒီတိုင်းကြီးကိုအရှော့လိုက်ကြီးမစိုက်ဖဲနဲ့ဒီအမြင့်တူပေါ့အမြင့်တူဒီဟာနဲ့ဟိုတောင်ဆောင်ဒေသတွေမှာအဲ့ဒါမျိုးစိုက်ဖို့အတွက်ကျမတို့ကသင်ချားပေးပါတယ်ရှင
်ဟုတ်နောက်မြန်မာပြည်အလဲပိုင်းပေါ့နော်ဒီမိုးကတိတ်မရဘူးဒီကြီးကရှာတယ်ဒီလိုဒေသမျိုးတွေပေါ့
အဲ့ဒီဘာမျက်ကိုဘယ်လိုအသုံးတင်ပါလဲဆရာ။အဲ့အဲ့ဒီမှာကျတော့ကျမတို့ဒီဗတိဘတ်စိုက်ထားတဲ့စိုက်ခင်းဟာနွေရာဒီမှာတော်လုံးတောင်ရေမငတ်ဘူး။အဲ့အဲ့လိုမျိုးထိန်းနိုင်။နောက်ပြီးတော့သူ့နဲ့တွဲစိုက်တဲ့အပင်ကိုဒီဇီဝကုန်တ္တိရုပ်ကုန်တ္တိပြန်ကောင်းလာစေတဲ့အတွက်သူကမစိုက်တဲ့အပင်ထက်ဆိုင်ထူးထူးခြားခြားတိတာပေါ့နော်။ဒါကတော့ဟိုကျမတို့စိုက်ပြူရေးမှာပါ။ဒီဆရာဦးတိတ်မော်တို့ဘက်ကလည်းရေနံချောင်းတို့မကွေးတို့မှပြုတ်ခင်းနေတီထောင်ထားရဲပေါ့နော်။ကျမလည်းတိတ်မှာပါဒီပင်ချောင်းနှပေးတို့ဘာတို့မှပေါ့နော်။ဒီအုံရှစ်ကုန်းတို့ဘာတို့ရွာတွေမှာပေါ့။အဲ့ဒီမာတွေမှာကျမတို့ပြုတ်ခင်းနေရှိတယ်။ရှိရဲဆိုတော့ဟိုသူတို့တွေအနေနဲ့ကဆရာတို့ကျမတို့ကဒီကိုအဓိကတကယ်စိုက်တဲ့အပင်ရဲ့ဘေးမှာဗတိဘာကိုထည့်ခိုင်းတာပေါ့နော်။ဗတိဘာကိုထည့်ပြီးတော့စိုက်ခိုင်းတယ်။နောက်ပြုတ်ခင်းနေကိုပိုင်ပြိုးခင်းနေတီထောင်ခိုင်းနေတီထောင်ခိုင်းတဲ့အခါမှာမိုးရင်းမှာရွာတဲ့ရေကသူ့အကွက်ထဲမှာရှိခဲ့လို့ရှိရင်သူများအခင်းနေရေငတ်ပေမဲ့ကို့အခင်းကရေမငတ်ဘူးပေါ့အဲအဲ့လိုမျိုးအတိပညာဟိုပြီးပါလေဒါကတော့ဟိုကျမတို့အပူပိုင်းဒေသတွေမှာပေါ့နော်အပူပိုင်းဒေသတွေမှာဒီမိုးအားကိုပြီးတော့အဲစိုက်တာတွေမှာပေါ့နော်ဒီဆရာဆိုလို့ရှိရင်ကိုရန်ကလည်းရေနံချောင်းကဆိုတော့ဒီရေနံချောင်းဘက်မှာလဲစိုက်ခင်းနေပြိုခင်းနေမှာလေရန်ခတန်းချောင်းသူလေးတွေကစာပေါ့နော်သူစိုက်ဖို့သူ့ဘက်ကပညာပေးထားတာရှိပါတယ်ကျမကတော့ရေနံချောင်းမှာအဲအော်ဂနစ်တန်တန်ပေးရဲ့ခါမှာသူတို့တွေကိုဘာပဲစိုက်စိုက်ဒီပတိပန်နဲ့တွဲစိုက်ဖို့အဲအဲ့ဒါအကြံပေးထားပါရှင
်ဒေါက်တာတန်တန်ဆင်ရဲ့ပြောကြားခြင်းလည်းပဲဒီတဲ့ရင်ပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်။
တော်ခင်မျိုးသက်စီစဉ်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါရဲ့ရှင်။ဒီညမှာထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်စနေမနေ့ခင်းမှာလည်းထုတ်လင်းပေးပါရဲ့ရှင်။အခုတော့မကြခင်အစီအစဉ်တွေဆုံးသက်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးတလဲပြောပြပေးပါမယ်။
တရုတ်နိုင်ငံမှာရောက်နေတဲ့အမေရိကန်ဘန်နာယီဝန်ကြီးဂျန်နက်ယန်လန်ဟာတရုတ်ဝန်ကြီးချုပ်လီချန်အပါဝင်တရုတ်ထိပ်တန်းအရာရှိတွေနဲ့ဒီနေ့တောက်ကြနေမှာဘေကျင်းမြို့တော်မှာတွေ့ဆုံခဲ့ပါတယ်။အမေရိကန်နဲ့တရုတ်ကြားဆက်ဆံရေးမပြေမလည်ဖြစ်နေချိန်အမေရိကန်အစိုးရရဲ့ဒုတိယမြောက်အဆင့်မြင့်အရာရှိအနေနဲ့တရုတ်နိုင်ငံမှာဘန်နာယီဝန်ကြီးရောက်နေတာပါ။နှစ်ဖက်ကြားသဘောထားကွဲလွဲမှုတွေကိုဆွေးနွေးအဖြေရှာဖို့အရေးကြီးတယ်လို့တရုတ်ဝန်ကြီးချုပ်နဲ့တွေ့ဆုံစဉ်ဝန်ကြီးယန်လန်ကပြောကြားခဲ့ပါတယ်။တရုတ်ဗန်နာယီဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးစဉ်မှာလဲအမေရိကန်နဲ့တရုတ်ဆက်ဆံရေးတိုးတက်ရင်းနှစ်နိုင်ငံစီးပွားရေးအတွက်အထောက်အကူဖြစ်တယ်ဆိုတာကိုအလေးနက်ထားပြောကြားခဲ့ပါတယ်။ဂျပန်နိုင်ငံနီးကနေဖူကူရှိမားနျူကလ িয়ার ဓာတ်အားပိတ်ဆက်ရုံကတန့်စင်မိသားရေဒီယိုတက်တိကြွရေတွေကိုပင်လယ်ထဲစွန့်ပစ်မယ်ဆိုရင်နိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကိုက်ညီဖို့လိုအပ်ကြောင်းတောင်ကိုရီးယားအစိုးရကဒီနေ့ပဲပြောလိုက်ပါတယ်။ဒီတော့တွင်ဂျပန်ရဲ့အစီအစဉ်တွေကြောင့်ရေဒီယိုတက်တိကြွရေတွေပါဝင်တဲ့အစားအသောက်တွေပင်လယ်စာတွေမှာပါဝင်လာမှဆိုးတဲ့အတွက်ဂျပန်နိုင်ငံကဒေသ၁၀ခုကလာမယ့်အစားအသောက်တွေတင်သွင်းခွင့်ကိုပိတ်ပင်လိုက်ကြောင်းတရုတ်အကောက်ခွန်ဦးစီးဌာနကဒီနေ့ပဲကြေညာလိုက်ပါတယ်။နိုင်ငံတကာအမှုမြစ်ဆွမ်းရည်အေဂျင်စီ IAEA ရဲ့အကြီးအကဲ Rafael Grossi ဟာဂျပန်နိုင်ငံကိုယခုသတင်းတစ်ပတ်အတွင်းမှာတွားရောက်ခဲ့ပြီးဂျပန်နိုင်ငံကအဲ့ဒီရေဒီယိုတက်ထုကြွရေတွေကိုပင်လယ်ထဲစွန့်ပစ်မဲ့စီမံကိန်းအစီရင်ခံစာကိုတင်ပြခဲ့ပါတယ်။အဲ့ဒီအစီရင်ခံစာအရဂျပန်ရဲ့အစီအစဉ်ဟာနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကိုက်ညီမှုရှိတယ်လို့ဆိုပါတယ်။
နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Zinat Abdurrahman နဲ့ Justin Twist တို့ဖြစ်ပါတယ်ရှင်ကျွန်မကဆုမွန်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့လူတဲ့ဆန္ဒတွေပြကြပါစီရှင်
This program has come to you from the Voice of America, Washington.